Welcome to the Voice of America in Burmese.
Mingla nya cha ma shin. VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါနေ့ညပိုင်း 9:20 စီစဉ်တဲ့ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ9မီတာ1925 30မီတာ2ကရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောင်းပါအခုညပိုင်းစီစဉ်ရတဲ့တာဝန်ယူခဲ့ဆက်သွားမှာပါ
။မင်္ဂလာညစမ်းပါရှင်။ကျမသိန်းကြီးထိုက်ပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ညပိုင်းနိုင်ငံတော်အခြေပြမိန့်ခွန်းပြောတာမှာတော့စီးပွားရေးလွှင့်မှုကြီးကြပ်ရေးတို့ကိုအလေးပေးပြောဆိုမယ်လို့ခန့်မှန်းနေကြပါတယ်။ရှင်မင်းနိုင်ငံမှာတော့ခွဲထွက်ရေးသမားတွေကနိုင်ငံတကာအသိအမှတ်ပြုအစိုးရအင်တော်ကိုဝိုင်းရံထားလိုက်ပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။မြောက်ဦးမြို့မှာမကြခင်ကဖြစ်ပွားခဲ့တဲ့အဒီကီယုံတွင်လူခုနှစ်ဦးထိသေဆုံးခဲ့ရတဲ့ပြည်နယ်ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကဒီသတင်းမှထဲမှာစတင်စစ်ဆေးမဲ့သတင်းမှကြားမှာကတော့
အဲ့ဒီဘောင်တွေကရလာတဲ့အချက်လက်တွေကိုကျွန်တော်တို့စွတ်တော်ဥပဒေပြင်ပြလွတ်တော်ဥက္ကဋ္ဌကတခါလွတ်တော်မှာချပြလွတ်တော်မှာချပြပြီးမှဒါကိုစွတ်တ
ော်မြတ်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဦးသားထွန်းစိန်ပြောတော်တာပါပြည်သူကတော့မကြခင်ကြမှာပါချအပြင်တနိုင်းမြို့နယ်အတွင်းကတိုက်ပွဲကြပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဖက်ပြန်ခွင့်ပေးခဲ့တဲ့တဲ့သိပ္ပံနဲ့နည်းပညာသင်ချားနဲ့အင်ဂျင်နီယာဘာသာရပ်ကိုစားတွေ့ကနေလက်တွေ့အသုံးချဖို့ရည်ရွယ်တဲ့ပြိုင်ပွဲကိုရန်ကုန်မှာကျင်းပခဲ့တဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မကိုလည်းကြားမှာပါဒုတိယပိုင်းနိုင်ပွဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တရိုက်လေလံဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမတင်ငေးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဒီကနေ့အင်ကာနေညနိုင်ငံတော်အခြေပြမိန့်ခွန်းပြောကြားတာမှာတော့စီးပွားရေးခိုင်မာအကောက်မှုကိုအလေးထားပြောကြားပြီးလွှင့်မှုကြီးကြပ်ရေးအပေါ်ပါတီကြီးနှစ်ရက်လုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းခဲ့ရတဲ့အခြေဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြသူတွေအရေးမူဝါဒနဲ့အစိုးရအသုံးစရအပေါ်အခြေတင်ဖြစ်ခဲ့ပြီးသတင်းတပတ်ညီပါအကြာသမရတက်တန်တစ်နှစ်ပြည့်လွတ်တော်နှစ်ရလုံးရှိမှောက်သမရမင်းကုန်းပြောမှာဖြစ်ပါတယ်သမရထွန်းအနေနဲ့တော့အလို့အကန့်စီးပွားရေးအခွန်ကောက်ခံမှုပြုပြင်ပြောင်းလဲရေးတို့ကိုဆွေးနွေးမှာဖြစ်တယ်လို့ဒေါ်လာထရီလီယံတန်ဖိုးရှိတဲ့သူ့ရဲ့အခြေခံအဆောက်အအုံစီမံကိန်းကိုလွတ်တော်အမတ်တွေဘက်ကအတည်ပြုပေးဖို့ကိုလည်းတိုက်တွန်းမယ်လို့သမရအင်ဂျီရောကပြောဆိုထားပါတယ်မျှတတဲ့ကုန်သွယ်ရေးမူဝါဒလိုအပ်ချက်တွေမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေအပါအဝင်အမျိုးသားလုံခြုံရေးကိစ္စရပ်တွေကိုလည်းပြောဆိုလိုက်မယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ရှီမင်းနိုင်ငံမြို့တော်အဖြစ်ယာယီသတ်မှတ်ထားတဲ့အေဒန်ကနိုင်ငံတကာအသိမှတ်ထူထားတဲ့သမရရဲ့အင်တော်ကိုတောင်ပိုင်းခွဲထွက်ရေးတပ်ဖွဲ့တွေကဝိုင်းထားလိုက်တာမို့ရှီမင်းနိုင်ငံအတွက်တော့နောက်ထပ်နိုင်ငံရေးပဒံပဒါအခြေအနေစိုက်သွားစေခဲ့ပါတယ်။သမရအဘတ်ရာဘိုမန်ဆူအဟာဒီရဲ့တစ္ဆာကန်တက်တွေနဲ့တောင်ပိုင်းအစွန်ကူပြောင်းရေးကောင်စီလို့အမည်ပေးထားတဲ့ဒီခွဲထွက်ရေးသမားတွေရဲ့အကြာနှစ်ရက်ကြာတိုက်ပွဲတွေအပြီးမှာမြို့တော်အေဒင်ကျသွားခဲ့တာပါဒီတောင်ပိုင်းအစွန်ကူပြောင်းရေးကောင်စီကိုလွတ်လပ်တဲ့တောင်ပိုင်းရီမေနိုင်ငံဟောင်းပြန်လည်ထူထောင်ရေးရည်ရွယ်ချက်နဲ့ပြီးခဲ့တဲ့နှစ်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်တကယ်တော့အရင်မြောက်နယ်တောင်ရီမေနိုင်ငံတို့ကို1990ပြည်နှစ်ကမှအလံတော်တစ်ခုတည်းအောက်မှာပေါင်းစည်းခဲ့ကြတာပါဒီတောင်ပိုင်းခွဲထွက်ရေးသမားတွေကဝန်ကြီးချုပ်အမတ်အဘိဒ်ဘင်ဒါဂါအစိုးရဟာအာဂရီလိုက်စားမှုစီမံခန့်ခွဲမှုလွယ်မမှုတွေရှိနေတယ်လို့ဆက်ဆွဲပြီးဒီတနင်္ဂနွေနေ့နောက်ဆုံးထားဖေရှားပေးဖို့သမ္မတဟာရီကိုတောင်းဆိုထားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆက်ခဲ့တဲ့ဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသူအနည်းဆုံး36ယောက်ရှိတယ်လို့နိုင်ငံတကာကြက်ချင်းနေအတင်းကထုတ်ပြောထားပါတယ်ခင်ဗျာ
။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကပန်းချံတစ်ခုမှလှုပ်တဲ့သမ္မတကျန်းသစ္စာဂျိမ်းဆိုပွဲသဘောမျိုးလှုပ်တဲ့အခမ်းအနားကိုဖန်စီခံရမယ့်အရေးချင်းချောက်မှုတွေကိုအန်တူပြီးကင်ညာအတိုက်ခံကောင်းဆောင်ရိုင်လာအိုဒင်းကတက်ရောက်ခဲ့ပါတယ်။ Uhuru ပန်းချံမှာဒီကနေ့အင်ကာနေ့လှုပ်တဲ့အခမ်းအနားမှာတော့ထောင်နဲ့ချီတဲ့ထောက်ခံသူတွေရှိမှာအသက်83နှစ်အရွယ်အတိုက်ခံကောင်းဆောင်အိုဒင်းကလူမှုသမရလုပ်မယ်ဆိုပြီးကြေပြူပါတယ်။သမရ Uhuru ခင်ညာတနိုင်ရခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကကနဦးချင်းပါခဲ့တဲ့သမရရွေးကောက်ပွဲမှာမမှန်မကန်မှုတွေရှိတယ်လို့အတိုက်ခံကောင်းဆောင်ကဆွဆွဲခဲ့ပြီးကင်ညာတရားရုံးချုပ်ကရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ကြောင်းတမိုင်းဝင်ဆုံးဖြတ်ခဲ့တာပါ။အောက်တိုဘာလ26ရက်နေ့မှာပြန်လည်ကျင်းပတဲ့ရွေးကောက်ပွဲမှာလည်းမျက်မျှတကျင်းပမဲ့အပေါ်တန်တရားရှိတယ်လို့ပြောဆိုပြီးအတိုက်ခံကောင်းဆောင်အိုရင်းကနဲ့ထောက်ခံသူတွေကသတိမှောက်ခဲ့ကြတာပါ။ဒီကြောပြန်ကျင်းပတဲ့ရွေးကောက်ပွဲမှာလည်းသမရကင်ညာတကမဲရလဒ်68ရာဂိုင်းနှုန်းနဲ့အလွယ်တကူအနိုင်ရခဲ့ပြီးနောက်လာတဲ့မှာပဲချမ်းသစ်စာကျင်းဆိုခဲ့တာဖြစ်ပါတယ်။ Mr. Odenga go tamara apche chanjin bu chanjin mu reha, te dan apche bhe nain de, nengen no tisa paokshan mu miyang nain de lo, shenye chowka tri bhe thawaare shen.
Russia tamara Vladimir Putin ne nisade Russia nengen yin siwa yi lungan shindu ya siyendu go, luto ye di di chane American panna yi tanaga topyan lai babi. ဒီလူတွေနဲ့ရုရှားထိပ်ပိုင်းခေါင်းဆောင်တွေအကြမ်းကဆက်ဆံရေးသူတို့ရဲ့ကြေဝါချမ်းသာမှုပမာဏဘယ်လောက်ရှိတယ်ဆိုတာတွေကိုပါထုတ်ပြန်လိုက်တာပါအခုစီးရင်ထုတ်ပြန်လိုက်တဲ့လူ200ကျော်တဲ့ကတချို့ဟာအမေရိကန်ရဲ့စော်ပိုင်းပိတ်ဆို့တန်ခတ်မှုစီးရင်တဲ့မှာပါဝင်သူတွေဖြစ်ပေမဲ့သူတို့ပေါ်တန်ခတ်မှုအသစ်တွေထပ်မံချမှတ်ဖို့တော့မဟုတ်ပါဘူးဒီကဲတဲ့ဩဂတ်စ်လကဥပဒေဖြ ဖြစ်ပါတယ်ဒါပေမဲ့သမ္မတထရမ့်အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိသေးတာဒါမှမဟုတ်လည်း2016အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်တာတွေရှိခဲ့တယ်ဆိုတာကိုအမေရိကန်ထောက်လိုင်းအေဂျင်စီတွေကထုတ်ပြောပြီးခဲ့တဲ့နောက်ပိုင်းမှာကိုပဲရုရှားရဲ့ရန်လွတ်မှုတွေနဲ့ပတ်သက်လို့နောက်ထပ်ဘလို့ဖိအားပေးတုတ်ပြန်သွားမယ်ဆိုတဲ့အစီအစဉ်ချပြတာမျိုးမလုပ်နိုင်တဲ့ပေါ့ဒီမိုကရက်တွေကသမ္မတထရမ့်ကိုဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ
ကျန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယူမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ထိုင်းနိုင်ငံကိုအရသာအုပ်ချုပ်ရေးပြန်လည်ကျင့်သုံးနိုင်ရေးအထွေထွေရွေးကောက်ပွဲကျင်းပမယ်ကိစ္စကိုထပ်ပြီးနှောင့်နှေးလိုက်တဲ့အတွက်ထိုင်းစစ်အစိုးရဟာဝေဖန်မှုတွေကြီးထွားလာနေပါတယ်။အမျိုးသားညီညွတ်ရေးနဲ့ဥပဒေစိုးမိုးရေးကောင်စီအဖြစ်နဲ့ထိုင်းစစ်အစိုးရက2014ခုနှစ်မေလကတည်းကနိုင်ငံအာဏာကိုရယူခဲ့တာဖြစ်ပြီးရွေးကောက်ပွဲတွေကျင်းပရေးနိုင်ငံရေးလမ်းပြမြေပုံကိုချမှတ်ခဲ့တာမှာပထမဆုံးရွေးကောက်ပွဲကို2016မှာကျင်းပဖို့တတ်မှတ်ခဲ့တာပါစစ်တပ်ကခန့်အပ်တဲ့တိုင်းပြည်ပြည်ပြုတ်လွှတ်တော်ကရွေးကောက်ပွဲကို2019ခုနှစ်ဖေဖော်ဝါရီလကိုနောက်ဆုတ်လိုက်ပါတယ်ဒီမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဖရွတ်ချန်ဝချာကနိုဝင်ဘာလထဲမှာရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုခဲ့သေးတာပါရွေးကောက်ပွဲပြီးစစ်ဆိုးရဆင်ပေးရတာဝန်ခံတဲ့ဂရုမျိုးကိုလည်းဗိုလ်ချုပ်ကြီးဖရာယုတ်ကမီဒီယာတွေမှာရှောင်ရှားဖြေကြားခဲ့ပါတယ်။ဥပဒေပြုရေးအခက်အခဲကြောင့်နှောင့်နှေးရတာလို့အစိုးရတာဝန်ရှိသူတွေကတော့ပြောပါတယ်။ရွေးကောက်ခံဝန်ကြီးချုပ်ရင်းလတ်ရှင်နဝတ်အစိုးရကိုစန့်ကျင်ဆန္ဒပြမှုတွေလာနေချေပေါ်ပေါက်ခဲ့ပြီးနောက်ပိုင်း2014ခုနှစ်မေလမှာထိုင်းစစ်တပ်ကအာဏာရယူခဲ့တာဖြစ်ပါတယ်။အဂတိလိုက်စားမှုတွေနဲ့ထိုင်းစစ်အစိုးရအပေါ်ဝေဖန်မှုတွေတိုးလာနေတဲ့တစ်ချိန်ထဲမှာပဲလူလက်တန်းစားလူလူကြမှာတော့ယာရုကဖယ်ရှားခံရတဲ့ဝင်းကြီးချုပ်ဟောင်းတဆင်ကိုလိုလားတဲ့အစိုးရတည့်ရပြန်ဖြစ်လာပြီးကမောက်ကမအခြေအနေတွေပြန်ဖြစ်လာမဲ့အပေါ်မှာစိုးရိမ်နေကြပါတယ်လူကြိုက်နဲလာနေတဲ့စစ်တပ်အနေနဲ့တော့အစိုးရစန့်ကျင်မှုတွေနဲ့ဝေဖန်မှုတွေအပေါ်ဖိနှိပ်မှုတွေတိုးလှုပ်လာတယ်လို့အခွင့်အရေးအဖွဲ့တွေကပြောပါတယ်ထိုင်းနိုင်ငံမှာလူငါးဦးထက်ပိုပြီးတော့မစုစည်းရလို့တားမြစ်ထားတာဖြစ်ပါတယ်ရှင
်ကမ္ဘောဒီးယားနိုင်ငံမှာတော့အမျိုးသားလူချုပ်ရေးကိုအန္တရာယ်ဖြစ်စေမှုဆွဲချက်နဲ့ဖက်ခံထားတဲ့ဩစတြေးလျရုပ်သံရိုက်ကူးထုတ်လို့သူတို့ရဲ့အမခံရာရေးအယူခံလျှောက်ထားမှုကိုတရားရုံးချုပ်ကပယ်ချလိုက်ပါတယ်။ဖနွန်ပင်မြို့တော်မှာအတက်ခံကမ္ဘောဒီးယားမျိုးသားကဲ့တင်ရေးပါတီရဲ့စီယုံချီတဲ့ဘွဲကိုဗီဒီယိုရိုက်ကူးဖို့အဝေးထင်း drone ယာဉ်လွှတ်တင်မှုနဲ့ James Rickerson ကိုပြီးခဲ့တဲ့ဇွန်လကဖမ်းခဲ့တာပါ။ဆွဲဆိုထားတဲ့အတိုင်းအစီရင်ခံရရင်တော့ထောင်ဒဏ်10နှစ်ကျခံရမယ့်အရေးနဲ့အသက်68နှစ်အရွယ် Rickerson ရင်ဆိုင်နေရတာပါ။ Rickerson ရဲ့အမှုကိုစုံစမ်းစစ်ဆေးနေစေဖြစ်တာကြောင့်အယူခံချက်ထားမှုကိုပယ်ချခဲ့တာလို့တရားရုံးချုပ်ကဒီနေ့ကြေညာခဲ့ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ပေါ်မှာရစ်ကက်ဆန်ရဲ့မိသားစုအနေနဲ့အင်မတန်မှစိတ်ပြရတဲ့အကြောင်းရှင်းနေအလက်ဇန်ဒရာကန်နက်ကသတင်းတောက်တွေကိုထုတ်ပြောလိုက်ပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုလည်းရစ်ကက်ဆန်ရဲ့မျက်ကွယ်မှာချမှတ်ခဲ့တာဖြစ်ပြီးတရားရုံးကြားနာမှုကိုတက်ဖို့ရစ်ကက်ဆန်ကိုခေါ်လာတဲ့ဖန်ကားအယောက်နောက်ကျခဲ့တာအကြောင်းလို့တရားရုံးစီးရီးတူကထုတ်ပြောခဲ့ပါတယ်ခင
်ဗျ။အာဖဂန်နစ္စတန်နိုင်ငံလုံခြုံရေးအတွက်အမေရိကန်ရဲ့ကြိုးပမ်းမှုတွေဟာအားရစရာမကောင်းဘူးလို့အမေရိကန်အထူးစုံစမ်းစစ်ဆေးရေးအစီရင်ခံစာတစ်ကထောက်ပြထားပါတယ်။ 9/11 လို့လူသိများတဲ့စက်တင်ဘာ17ရက်အမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအာဖဂန်နစ္စတန်ကိုအမေရိကန်တပ်တွေဝင်တိုက်ခဲ့တာ16နှစ်ကြာမြင့်လာပြီဖြစ်ပြီးအမေရိကန်သမိုင်းမှာတက်တန်းအရှည်ဆုံးပြိပစစ်ပွဲဖြစ်ပါတယ်။စီကားလို့ခေါ်တဲ့ အာဖဂန်နစ္စတန်နိုင်ငံပြန်လည်တည်ဆောက်ရေးဆိုင်ရာအထူးစုံစမ်းရေးမှူးကအမေရိကန်ရဲ့မကြာခင်ကထိုးစစ်ဆင်တိုက်ခတ်မှုတွေကြောင့်အာဖဂန်အစိုးရအနေနဲ့ပြည်သူအပေါ်ဩဇာထိန်းချုပ်နိုင်မှုကိုမြင့်တင်မပေးနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်။ဒါပြင်ပြီးခဲ့တဲ့နှစ်အောက်တိုဘာလ၁လထဲမှာတင်အာဖဂန်ကိုဆစ်လွတ်ထားတဲ့တပ်ဖွဲ့အင်အား11,000နဲ့အတူအမေရိကန်တပ်ဖွဲ့ဟာအာဖဂန်မှာရန်သူတွေအပေါ်ဘုံ653လုံးကျဲချခဲ့ပြီးဒါဟာ2022ခုနှစ်နောက်ပိုင်းမကြုံစဘူးစံချိန်အများဆုံးနှုန်းဖြစ်ပါတယ်ရှင်
။အာကစားသုံး GPS ရေတုဆက်သွယ်ရေးလမ်းပြမြေပုံကြောင့်နိုင်ငံခြားကအမေရိကန်လျှို့ဝှက်တပ်စခန်းတွေပေါက်ကြားသွားတာကလူတွေနဲ့စက်ပစ္စည်းတွေအင်တာနက်ကနေတဆင့်ပုံမှုနီးစပ်လာတဲ့ကမ္ဘာကြီးမှာကြီးမားလာနေတဲ့ပြဿနာရဲ့အစပဲလို့သုံးသပ်မှုတွေရှိနေပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်စ်အနေနဲ့လည်းဒီဟိမက်လို့ခေါ်တဲ့ဒီမြေပုံကို Starbar ကုမ္ပဏီကထုတ်ပြန်ပြီးအခုလိုလုံခြုံရေးကစိုးရိမ်လာရတဲ့အပေါ်လုံခြုံရေးဆိုင်ရာစီမင်းစည်းကမ်းတွေကိုပြန်သုံးသပ်ဖို့ချက်ချင်းအမိန့်ပေးလိုက်ပါတယ်။ Pentagon စစ်ဌာနချုပ်ကလည်းဒီဖြစ်ရပေါ်အလေးနဲ့ထားပြီးဆောင်ရွက်နေပြီးနောက်ထပ်သင်တန်းတွေလက်ညှိုးမှုတွေထပ်လုပ်ဖို့လိုမလို့အလေးနဲ့ပြန်သုံးသပ်နေတယ်လို့မနေ့ကကြေညာချက်ထုတ်ခဲ့ပါတယ်။ဒီကြေညာချက်ထဲမှာပဲအခုလိုထွက်လာတဲ့သတင်းချက်လက်တွေကြောင့်စစ်သားတွေအနေနဲ့သူတို့ရဲ့ပုံကိုယ်ရေးသတင်းချက်လက်တွေကိုအများဟုပေးတည်ရမှာသတိထားသင့်တဲ့အခြေအနေကိုအချက်ပေးခေါင်းလောင်းထုတ်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်နှစ်ဆင့်လုပ်တဲ့သတင်းတွေထဲမှာလည်းလူမှုကွန်ရက်တွေအပါဝင်အင်တာနက်ပေါ်မှာလူသိရှင်ကြားပေးတဲ့ကိုယ်ရေးသတင်းချက်လက်တွေကိုကန့်သတ်လုပ်ကြဖို့အကြံပြုချက်တွေလည်းထည့်ထားပြီးဖြစ်တယ်လို့ဒီအစီရင်ခံစာမှာဆက်လက်ဖော်ပြထားပါတယ်။တကယ်ကအခုလိုစိုးရိမ်မှုကအခုမှဖြစ်လာတာမဟုတ်ပဲအရင်တည်းကအမေရိကန်ထူလျှို့ဝှက်စခန်းတွေနဲ့ထောက်လိုင်းဌာနတွေမှာအခုလိုဖုန်းတွေအားကစားသုံးပစ္စည်းတွေမသုံးဖို့အတွက်တားမြစ်ထားပြီးတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညဘာထိတ်တန့်ရောက်တဲ့တွေကိုမတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်တော့ပါမယ်ရှိခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အတိတ်ကြုံအတွင်းလူ9ဦးထိသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဖွဲ့ဝင်9ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဒီသတင်းမှထဲမှာပဲစတင်စစ်ဆေးတော့မှာပါရှိခိုင်လွတ်တော်ကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့မြောက်ဦးမြို့ကအတိတ်ကြုံကိုနှိမ်နင်းရမှာရဲတပ်ဖွဲ့အနေနဲ့ဥပဒေပေါင်းကျော်ပြီးတော့လှုံ့ဆော်ခဲ့ခြင်းရှိမရှိကိုအထူးကအာရုံစိုက်ပြီးတော့တလအတွင်းစစ်ဆေးတော့ဖို့ရည်ရထားကြောင်းလဲစုံစမ်းရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမမြင့်ခိုင်ကပြောပြပေးပါမယ်
ရခိုင်ပြည်နယ်လွတ်တော်ကဖွဲ့စည်းပေးထားတဲ့မြောက်ဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဟာအခုဇန်နဝါရီလကုန်ကစပြီးမြောက်ဦးအဓိကယုံဖြစ်စဉ်ကိုစတင်စုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်။မြောက်ဦးအဓိကယုံမှာပါဝင်တဲ့စံနှပြသူတွေရောရဲတပ်ဖွဲ့ပါနှစ်ဖက်စလုံးကိုစုံစမ်းစစ်ဆေးတော့မှာဖြစ်ပြီးရဲတပ်ဖွဲ့အနေနဲ့လူစုလူဝေးဖြိုခွဲရမှာဥပဒေပေါင်းကျော်ပြီးလုပ်ခဲ့သလားဆိုတာကိုသေချာစုံစမ်းစစ်ဆေးတော့မယ်လို့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့အတွင်းရေးမှူးဦးတာထွန်းစိန်ကပြောပါတယ်
။ဒီဖြစ်စဉ်ထဲမှာရဲဖက်ကကြတော့ဒီအဓိကယုံကိုနှိမ့်နေတဲ့အခါမှာသူတို့အဓိကယုံနှိမ့်နေရဲ့ပုံစံအတိုင်းအဆက်ဆက်လုပ်ခဲ့သလားသို့မဟုတ်ပဲသူတို့ကဒီအဆက်ဆက်မဟုတ်ပဲတော့နော်စိတ်အလိုကိုလိုက်ပြီးတော့ဥပဒေနေဥပဒေကိုကျော်ပြီးလုပ်တာရှိခဲ့သလားဒီလိုမျိုးရှိခဲ့ရင်တော့ကျွန်တော်တို့ကဒါကိုဥပဒေနေဥပဒေဘောင်ကိုကျော်နေပြီဒီလိုမျိုးမလုပ်သင့်ဘူးဆိုတာကိုထောက်ပြီးတော့ကျွန်တော်တို့အာဒီပြောရမှာဖြစ်တယ်အဲဒါကြောင့်မို့ကျွန်တော်တို့နှစ်ဦးနှစ်ဖက်ကိုအာဒီဖက်ကမားသေးလို့ရှိရင်လည်းဒီဖက်ကလူတွေကိုအရင်ယူရမလို့ဟိုဖက်ကမားသေးလို့ရှိရင်လည်းဟိုဖက်ကလူတွေကိုဥပဒေနဲ့ဥပဒေနဲ့အညီအရင်ယူဖို့အတွက်အဲကျွန်တော်တို့ဟောဒီကော်မတီကိုဖွဲ့စည်းရတာဖြစ်ပါ
မြောက်ဦးအဓိကယုံကိုအပြစ်သက်စုံစမ်းစစ်ဆေးဖို့တလအတွင်းအပြစ်သက်လှုပ်ဆောင်တော်မှာဖြစ်ပြီးရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌထံအစီရင်ခံစာတင်ပြတော်မယ်လို့ဦးတာထွန်းစိန်ကအခုလိုပြောပါတယ်
။အကော်မရှင်ကတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအစီရင်ခံစာရေးရမှာပေါ့နော်။အစီရင်ခံစာရေးတဲ့နေရာမှာလဲကျွန်တော်တို့ကဥပဒေနည်းဥပဒေအတိုင်းဘောင်တဲကနေပြီးတော့ရေးမှာပေါ့နော်။အဲဒီဘောင်တဲကရလာတဲ့အချက်လက်တွေကိုကျွန်တော်တို့လွတ်တော်ဥက္ကဋ္ဌတင်ပြ။လွတ်တော်ဥက္ကဋ္ဌကတခါလွတ်တော်မှာချပြလွတ်တော်မှာရှားပြပြီးမှဒါကိုလွတ်တော်ရဲ့ဥပဒေနေဥပဒေတွေနဲ့အညီဝန်ကြီးချုပ်စီကိုပို့ရမလားသမဒစီကိုများပို့ရမလားဆိုတော့လွတ်တော်ဥက္ကဋ္ဌကလည်းဆုံးဖြတ်ပါလိမ့်မယ်
ညာဦးအဓိကယုံဖြစ်စဉ်ကိုစုံစမ်းစစ်ဆေးရေးအဖွဲ့ကိုဇန်နဝါရီ29ရက်နေ့ကမဲခွဲဆုံးဖြတ်အတည်ပြုပြီးဖွဲ့စည်းပေးခဲ့တာပါ။ညာဦးဖြစ်စဉ်စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့မဲခွဲဆုံးဖြတ်ရမှာတမရတော်ဒါကိုယ်စားလှယ်တွင်နဲ့
ဒီနေ့လွတ်တော်တစ်ခုလည်းဆုံးဖြတ်လို့ရတဲ့ကိစ္စမဟုတ်ဘူးလို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှယုံငါရဲရရှိတူကတော့ပြောပါတယ်။စစ်တပ်ရှိတဲ့ဆိုတရားဝင်ရေးဝင်ကြီးဌာနနဲ့ပြည်ပနဲ့ရဲတပ်ဖွဲ့တို့ရဲ့ညွှန်ကြားချက်အရပဲဆက်ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျ။ဇန်နဝါရီ16ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးမြို့ကနန်းရကုန်းမှာရခိုင်ဘရင်နိုင်ငံတော်အချ
ွင်းခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာလူ9ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ12ဦးရှိခဲ့ပါတယ်။မြောက်ဦးအဓိကရုံးဖြစ်စဉ်နဲ့ဆက်ဆက်ပြီးအမ်းမြုံနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာကိုဝေဟင်အောင်တို့ကိုနိုင်ငံတော်အကြီးညိုပြစ်ဆင်မှုပုံမှန်905ခါခွေမတရားသည်ဆက်သွယ်မှုပုံမှန်ဆက်ခွန်တစ်တွေနဲ့တရားစွဲဆိုဖမ်းဆီးထားပါတယ်။မြောက်ဦးအဓိကရုံးမှာပါဝင်ခဲ့သူ10ဦးကိုတော့အများပြည်သူပိုင်းပြစ်စီဖြက်စီးမှုပုံမှန်6တင်းနဲ့တရားစွဲဆိုထားပြီးထွက်ပြေးနေတဲ့4ဦးကိုတော့တရားခံပြီးအနေနဲ့တရားရုံးမှာစွဲချက်တင်သွားမှာဖြစ်တယ်လို့ရဲတပ်ဖွဲ့ဘက်ကပြောဆိုထားပါတယ်ရှင်
။မမင်းမြင့်ခိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA အကြမ်းမှာပိတ်မိနေတဲ့ပြည်သူ3000ကျော်နဲ့အမျိုးသမီးကလေးငယ်နဲ့အသက်ကြီးသူတွေကိုတပ်မတော်ကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့တဲ့နောက်မှာဒီကနေ့နေ့ခင်းတိလူ100ကျော်လောက်ရောက်ရှိလာပါပြီ။ရှမ်းရှိနေတဲ့အမျိုးသားအများစုကတော့ခုချိန်ထိဆေးဘေးလူလူကင်းရာနေရာကိုမရောက်ရှိသေးပဲသူတို့ခိုအောင်နေတဲ့နေရာမှာနှစ်ဖက်တပ်တွေရင်ဆိုင်နေရဆက်ရှိတာကြောင့်တိုက်ပွဲတွေထပ်ဖြစ်နေမဲ့အခြေအနေတွေရှိနေပါတယ်။ကိုမိုးစော်ကတင်ပြထားပါတယ
်။ဟုတ်ကဲ့တနိုင်းမြို့နယ်အတွင်းအစိုးရတပ်မတော်နဲ့ KIA တိုက်ပွဲအကြပိတ်မိနေတဲ့ပရင်မော်နယ်ရွှေမော်ရီမှာအလုအလုသူ3000ကျော်လောက်ရှိရမှာတပ်မတော်ကအမျိုးသမီးကလေးတငယ်နဲ့အသက်ကြီးသူ800လောက်ကိုတင်းလာနေညနေပိုင်းကတနိုင်းမြို့ဘက်ကိုပြန်ခွင့်ပေးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဆက်လေ9စီးနဲ့လူ100ကျော်လောက်တနိုင်းမြို့ကိုရောက်ရှိလာကြောင်းနဲ့ကြံရှိနေတဲ့အမျိုးသားတွေကတော့တိုက်ပွဲဖြစ်ပွားရာဒေသမှာပဲရှိနေသေးကြောင်းတနိုင်းမြို့ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးမလန်ဘရန်ရှောင်းကပြောပါတယ်
။ဒီနေ့ကတချို့ကရောက်လာခဲ့ပြီးအားလုံးတော့မရောက်သေးဘူး။ဒါဆက်လေ9စီးတော့လွတ်လာလို့ပြောတယ်။အော်ဆက်လေ9စီးဆိုတော့ညကျော်900လောက်တော့ရှိနေတယ်။အမျိုးသမီးနဲ့ကလေးတွေကိုအရင်တော့ပေးတယ်တဲ့။ရှိရလောက်ပြေလို့ပြောတော့မိသားတွေကတော့ဘလို့နေတော့ဆက်မလာကြသေးဘူးကြ။တချို့ကတော့အဲ့ဒီမျိုးမထွက်ခိုင်းတဲ့အခါဟိုတော့ပြန်ဖြေပြီးမှမကြုံတဲ့နေရာပေါ့ဗျာ။အဲ့မျိုးနေရာထိတွားတဲ့လူလေးရှိတယ်။တချို့ကတော့အဲ့ဒီနားမှာပဲမနေ့ကပြန်ဖြေခိုင်းတဲ့အဲ့ဒီနားမှာပဲနေနေကြတယ်။အဲ့လိုမျိုးအပွက်တွေကွဲနေကြလို့ကြားတယ
်။ပြီးခဲ့တဲ့အပတ်ကစတင်ပြီးတက်မတော်ကတရားမဝင်တူဖော်နေတဲ့ရွှေမော်ပင်းမော်ဒေသတွေကိုနေမြေရှင်းလင်းရေးဆောင်ရွက်ရမှာ KIA နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကြောင်းကပါတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။တိုက်ပွဲပြင်းထန်ခဲ့တဲ့နောက်နန်ကုန်းမော်ကလူ3000လောက်ဟာစစ်ဘေးလွတ်ရာကိုတင်းချောင်းရင်အစိုးရတပ်မတော်ကထိန်းချုပ်ထားတဲ့စမတ်စခန်းဘက်ကိုရောက်ခဲ့ပါတယ်။ဒီလိုရောက်ရှိလာသူတွေကိုတပ်မတော်ကတာဝန်ယူပြန်ပို့ပေးဖို့ပြင်ဆင်ခဲ့ပြီးတဲ့နောက်မနစ်ညက်နေပိုင်းကအမျိုးသမီးကလေးနဲ့တက်ကြီးပိုင်း800လောက်ကိုတနိုင်းကိုတွားခွင့်ပေးခဲ့တာပါ။ရန်ရှိနေတဲ့အမျိုးသားအများစုဟာတက်မတော်စခန်းချရာစမတ်စခန်းမှာလည်းနေထိုင်ခွင့်မရသလိုပြင်းမော်ဘက်ကိုလည်းမပြန်နိုင်တာကြောင့်အခက်အခဲကြုံနေကြပါတယ်။ဒီကနေ့နေကင်းအထိလဲကြန့်ရှိနေတဲ့အမျိုးသားတွေအခြေအနေကိုတိတိကျကျမသိရသေးပဲသူတို့ခိုအောင်ရာဒေသဘက်ကတနက်တန်တွေကြားနေရကြောင်းလဲတနိုင်းမျိုးကတူဦးဖြစ်တဲ့ဦးနော်တောင်ကပြောပါတယ
်။တနက်တန်နဲ့ကြားနေရပဲဘယ်လိုလိုဖြစ်မှာတော့မသိဘူးလား။ဟုတ်ကဲ့။ကြားကြလေးတွေကတော့မလွတ်လာသေးဘူး။အမျိုးသမီးနဲ့ကလေးတွေပဲရောက်လာသေးတယ်။
တင်းလာနေကတနိုင်းမျိုးကဘာသာရေးလူမှုရေးအသင်းဖွဲ့တွေကပိတ်မိနေသူတွေကိုကယ်ထုတ်နိုင်ဖို့အတွက်အာဏာပိုင်တွေနဲ့တွားရောက်ညှိနှိုင်းခဲ့ပေမဲ့ပြင်ပအဖွဲ့အစည်းတွေကိုခွင့်မပြုခဲ့ဘူးလို့လည်းပြောပါတယ်။တနိုင်းမျိုးကိုပြန်လည်ရောက်ရှိလာသူတွေနဲ့တိုးတွင်းမှာကြန့်ရှိနေသူတွေရဲ့အခြေအနေကိုသိနိုင်ဖို့တနိုင်းမျိုးနဲ့အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်ခဲ့ပေမဲ့ပြန်လည်ရောက်လာသူတွေရဲ့စီးရင်ကိုကောက်ယူနေစေရှိကြောင်းသာတာဝန်ရှိသူတဦးကဖြေဆိုပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တနိုင်းမျိုးနယ်ဘက်ကအခြေအနေကိုအခုလိုပြောပါတယ
်။ဒီနေ့အခုတတိယတော့ပြင်းထန်တဲ့တိုက်ပွဲဖြစ်တဲ့တနေ့ကတော့မတက်သေးဘူး။အဲ့
ပြည်နယ်နဲ့အာလုံးကတော့ပြည်နယ်တဲ့လိုကတုံးထောင်လောက်လမ်းကြောင်းရှာနယ်တဲ့ဆိုတဲ့တည်နောက်ပဲကြားပါတယ်ဘယ်ကနေထွက်ရမှန်းမသိဘဲနဲ့လမ်းကြောင်းရှာနယ်တဲ့ဆိုတဲ့တည်နောက်ပဲကြားပါတယ်အဲနောက်ပြီးတော့စစ်တုံးကလည်းဒီတိုင်းပဲဆက်ရှိနေတယ်ဆိုတော့ဘယ်လိုတော့ခင်လိုက်ပါလားဒီရဲ့ပိုင်းတွင်အတွင်းမှာတော့စွန်ပရာဘုံနဲ့မန်စီမျိုးနယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွား Dema, Boon Nia Jongle, Kachin Nichin Crayon Puejo, KBC got the rain to Bianbare. Kachin Nangae Padina, Ponsi Com Tigale, Leshi Tendine Sombrabon de Dama, Tuzis in Tekai Niraja, Pizuri, Sier Toka Twicho Yapi, Luque Chupamuri, Kanzani Yaja. Dajo, Nangae Pietanago, Sieni Nemipi Shimbe, Ninjans or Sunui Pishabo, Taitonjo, Diganit, the rain to Bianbare.
ကိုမိုးစောတင်ပြတော်ရပါရှင်ဖီအိုအေမြန်မာပိုင်းအစီအစဉ်တွေကိုလိုင်းတုံးမီတာ19နဲ့ဆက်ကောနဆန်းကနဲ့30နဲ့တုတ်ကနဲ့ဆက်လက်ထုတ်လွှင့်နေပါတယ်လူငယ်တွေသိပ္ပံနဲ့နှိပညာသင်ချားနဲ့အင်ဂျင်နီယာဘာသာရပ်စတမ်ကိုစာတွေးကနေလက်တွေအသုံးချဖို့ရည်ရွယ်တဲ့ပြိုင်ပွဲကိုရှမ်းကုန်းအပြည်ပြည်ဆိုင်ရာကျောင်းမှာကျင်းပခဲ့ပါတယ်ကျောင်းမောင်းဆောင်လာရောက်ရှင်မြန်ကြတဲ့ဒီပ ငယ်တန်းခွဲထားပြီးပြိုင်ပွဲဝင်အဖွဲ့၁၈ဖွဲ့ကဝင်ရောက်စီမံခဲ့ကြပါတယ်။အခုလိုပြိုင်ပွဲကျင်းပတာနဲ့ပတ်သက်လို့ Program Manager မတ်အီယာမော်မောင်ကအခုလိုရှင်းပြပါတယ
်။ဒီ STEM ဆိုတဲ့ဘာသာရပ်က Science Technology Engineering Mathematics ပေါ့နော်။သူ Science ကလေးတွေကဘာသာရပ်တိုင်းမှာသူတို့ Science တွေရှိမယ်။အဲ့တော့ Science Concept တွေရမယ် Technology ဘိုင်း Concept တွေရမယ် Engineering ဘိုင်း Concept တွေရမယ်ပေါ့နော်။ပြီးတော့ Mathematics သင်ချာနဲ့ပတ်သက်တဲ့ Concept တွေရမယ်။ဒီဥစ္စာသူတို့သင်နေတဲ့လက်တွေ့သင်ရိုးညွှန်းတန်းတွေမှာလည်းအထောက်အကူပြုသလိုသူတို့လက်တွေ့ဒီ Project တွေကိုသူတို့ကိုယ်တိုင်တည်ဆောက်တယ်။ကျွန်တော်တို့ဒီဆိုချင်းငါစီနီယာနဲ့ဂျူနီယာဆိုသူချင်းရှိပါတယ်သူတို့အဲ့ project တွေကိုသူတို့ကိုယ်တိုင်လုပ်ရတဲ့အတွက်သူတို့မှာကိုယ်ပိုင်အတွေးခေါ်နဲ့သူတို့ရဲ့ challenge တွေကိုသူတို့ဖတ်တာသူတို့ကြော်လွားနိုင်တဲ့ပညာမျိုးတွေရမယ်သူတို့ဖတ်ရင်သူတို့ခွန်အားတက်တည်ရရလာမယ်ပေါ့နော
်ဒီမနက်ညမှာသိပ္ပံနဲ့တင်ချတိုးတက်ပြီးကဘာနဲ့ရေမောင်တန်းစီခြင်းလို့ကျင်းပတာဖြစ်တယ်လို့လဲចောင်းသားဟောင်းတူဖြစ်တဲ့ကိုသူ့ဇော်ကအခုလိုပြောပါတယ
်အခန်းကဏ္ဍတစ်ခုကနေចောင်းသားဟောင်းနေစုပြီးဒီဟာလေးကိုကျွန်တော်တို့ဟိုဝမ်းဝမ်းပေါ့နော်ဖြစ်မြောက်ရေးအတွက်ကျွန်တော်တို့ဒီပိုင်းဒီပိုင်းတိုင်းနဲ့ကျွန်တော်ကူညီတာပါခင်ဗျာကိုမြန်မာနိုင်ငံမှာရှိတဲ့ဘယ်ဘက်ဘယ်ရက်ကပဲလာလာចောင်းသားတွေအကုန်လုံးပေါ့နော်ပညာတက်စီခြင်းနဲ့ဒီသိပ္ပံနဲ့သင်ချာဒီပေါ့နော်ဒီဟာလေးတွေပို့ပြီးပုံနာလေးစေခြင်းနဲ့ကဘာနဲ့ရေမောင်တန်းနိုင်စေခြင်းနဲ့ပေါ့နော် accident တွေကြောင့်ပါ
Stand ပြိုင်ပွဲကိုပထမဆုံးချိန်2015ခုနှစ်မှာကျင်းပခဲ့ပြီးတော့အခုချိန်ဟာဒုတိယအချိန်ကျင်းပတာပါဒီနှစ်ပြိုင်ပွဲရဲ့ခေါင်းစဉ်ဟာတဘာဝဘေးအန္တရာယ်ကြုံလာတဲ့အခါမှာကုညီကယ်ဆယ်ရေးဆောင်ရွက်တာကိုရှင်းပြတာဖြစ်ပါတယ်ငယ်တန်းပြိုင်ပွဲဝင်တူဖြစ်တဲ့တော်ရောင်ငွေစင်ကသူ့ရဲ့ခံစားချက်ကိုကုလို့ပြောရပါတယ
်ဂျမ်းမျိုးပြိုင်နေရတဲ့သမီးအရန်ပြောပါတယ်တငယ်ချင်းတွေနဲ့လည်းအတူတူလောက်ရတဲ့အတွက်သမီးအရန်ပြောတယ်အဲအခုလိုမျိုးတငယ်ချင်းတွေနဲ့စုံစည်းရတာတငယ်ချင်းတွေ teamwork ဆိုပြီးလောက်ရတဲ့ဟာကတော့သမီးတို့အကောင်းဆုံးပါပဲ
ကုလို့ပြိုင်ပွဲတွေကိုနောက်နှစ်တည်မှလည်းကျင်းပသွားဖို့ရှိပါတယ်ကုလို့ပြိုင်ပွဲတွေဟာကလင်းငယ်တွေအတွက်အကျိုးကျေးဇူးတွေရှိရလို့လေGreen Hill ဘက်ကနီးပြဖြစ်သူ Law Orchid ကပြောပြပါတယ
်။ကလေးနေနဲ့အကျိုးကျေးဇူးကတော့အများကြီးရှိပါတယ်။အဓိကကတော့သူတို့အစတွေကအတူတူလုပ်ရတဲ့အတွက်ကြောင့်မလို့သူတို့ teamwork ဘိုင်းတွေမှာအားသာလာမယ်ပေါ့နော်။ပြီးကြရင်ကိုယ်တိုင်ကိုယ်ကျ natural disaster တွေကိုလေ့လာရတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာပြည်အနေအထားနဲ့နောက်ထပ်တွေ့မယ်ဆိုရင်လည်းဘယ်လိုမျိုးရည်စည်နိုင်မယ်ဆိုတာကိုပေါ့နော်။ basic တွေသွားထားပါတယ်လို့
Stan ကြီးတန်းပြိုင်ပွဲမှာအကြီးတန်း champion စုကိုရန်ကုန်နီးပညာတက္ကသိုလ်ကျောင်းကရရှိခဲ့ပြီးအငယ်တန်းချန်ပီယံစုကိုမိတ်ကာ360ဖွဲ့ကရရှိခဲ့ပါတယ်။2018ခုနှစ်ဇူလိုင်လကအမေရိကန်ဝါရှင်တန်မြို့တော်မှာကျင်းပတဲ့ First Global ဆက်ရုပ်ပြိုင်ပွဲကိုနိုင်ငံပေါင်း163နိုင်ငံကအသက်18နှစ်ယောက်ကျောင်းသားလူငယ်တွေရှင်မြိုင်ခဲ့ရမှာမြန်မာနိုင်ငံကလူငယ်ဖွဲ့ကလည်းတွားရောက်ရှင်မြိုင်ခဲ့ရမှာတော့အဆင့်6နေရာရရှိခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပြတော့ပါခုတော့နိုင်ငံတကာသတင်းဖက်ဆက်ရအောင်ပါ Tamra Donald Trump aso pyutare luwemu jijaye ubre achegan mobile rate ma pawane American pirang su adwin taya mwe nei thain nu natan ni ba ne nainga da phit la khwen achine ne patat lo Congress lut daw ma ache atin su ne bo shin ne ba de luwemu jijaye mu wara ne patat pi lo lut daw ring ga adika atai khan patat ji ne ya cha nyi nai lo ma ya da chaung ma cha thai khin ye adwin ga aso ya yan nya ri tong ya da ya sain khe pi de naw ma cha khin ye pai adwin ma le luwemu jijaye kaisa ne patat pi lo pye le mu ma ya bu so yin aso ya yan nya ri pyan le ya sain nai ne nei tha ma shin ne bi
American Piranzuga, a chain as soon as he named Yare, Chang Yari Rema, Maitan Chile, Mexico net Tizan is a Nizama, Tranka and Bune, Tan and Chile, Tiamu and Shui Bounty Tendri, Ye, a Pishabu Le Pau and Ebi, Telonina and Pishabu Yelet in Genovau, Tamara Donet Trangaro, Congress Ludoma, a chile, swinging and Yali Melu Suare.
Many years they've been talking immigration, they never got anything done.
Our framework includes four pillars. Border security, including the wall, DACA legal.
ဒီကတိုင်းကာယံဖို့ကိစ္စအပါအဝင်နေဆက်လုံခြုံရေးဒါကာအစီအစဉ်နဲ့နေထိုင်သူတွေကိုတရားဝင်အသိမဲ့ပြုရေးနိုင်ငံသားဖြစ်လာသူတွေရဲ့မိသားစုဝင်တွေအမေရိကန်ပြည်ထောင်စုကိုခေါ်ဆောင်ခွင့်အပြင်ဒီဒီဗီကန်ဆမ်းမဲ့အစီအစဉ်ကိုဆုံးသတ်ဖို့နဲ့အရေးချင်းပုံမူတည်တဲ့လူဝင်မှုကြီးကြပ်ရေးစနစ်ဖြစ်လာဖို့ရည်ရွယ်ထားတာစတဲ့အချက်လေးချက်ပါဝင်ပါတယ်
The
President's proposal of allowing 1.8 million Dreamers a pathway forward for
သမရရဲ့အဆိုပြုချက်ထဲမှာပါဝင်တဲ့အတန်းစုံတော့ဒရီမာဆက်ရှိသိင်းအနေနဲ့နိုင်ငံသားဖြစ်လာနိုင်ခွင့်ဆိုတာဟာအပြင်းအထန်ရဖို့စီသွားနေတဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။တရန်ကရန်နိုင်ဖို့ကိစ္စအကောင့်ထဲပေါ်လာအောင်ဆိုရင်အပေးယူလုပ်နိုင်တဲ့အနေထားကိုသူ့အနေနဲ့ကင်ထားခွင့်ရှိပြီးတော့ဒီတိုင်းကိစ္စအပြင်မိသားစုဝင်တွေခေါ်ယူရေးလို့မျိုးကိစ္စတွေပါဝင်တရား
င်တွေကနိုင်ငံသားဖြစ်လာခွင့်ပေးထားတဲ့အခြေအနေပေါ်စိတ်ပျက်ကြသလိုသမရကိုထောက်ခံသူတွေကလည်းလူငင်းချမ်းသာခွင့်အဖြစ်မြင်ကြမှာပါ။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကနိုင်ငံရေးအကြက်ခတ် Molly Reynolds က
It's not clear that it would have the votes even just
Republican Outlook မှာတွေ့ချပါတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့ Outlook မှာမဲခွဲဆုံးဖြတ်ဖို့တင်သွင်းမယ်မတင်သွင်းဘူးဆိုတဲ့အနေအထားဟာမတိကျသေးပါဘူး
။လွတ်တော်နေရာလုံးကဒီမိုကရက်တစ်ကလည်းသမရရဲ့အဆိုပြုချက်ထဲမှာပါဝင်တဲ့အစီအစဉ်တွေဟာရှက်စရာကောင်းနေပြီးတော့ American ရဲ့စံတမိုးတွေကိုကိုစားမပြုဘူးလို့ဆိုပါတယ်။ Outlook Democrat ခေါင်းဆောင် Nancy Pelosi ကဒီအစီအစဉ်တွေဟာ American ပြည်ထောင်စုကိုလူပြည်ရဲ့ကြီးစိုးထားရေးလှုပ်ရှားမှုဖြစ်တယ်လို့ဆိုပါတယ်။Republican ခေါင်းဆောင်အထက်လွှတ်တော် Matt Mitch McConnell ကလည်းဒီအချိန်ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပုတ်ချနိုင်ရမယ့်အချိန်မဟုတ်တော့ဘူးလို့အခုလိုသတိပေးပြောဆိုပါတယ်
။ With our February the 8th deadline fast approaching, it is
vital. ဒီရှိမှာပြီးသားဆွေးနွေးဖို့အချိန်နီးကလာနေတာနဲ့အမျှအချိန်နဲ့အပြည့်သဘောဆောင်ဆွေးနွေးဖို့အရေးကြီးပါတယ်။ကျွန်တော်ဘောမရဲ့ Dhaka season ပါဝင်တခြားလူမှုကြီးကြပ်ရေးနဲ့ပတ်သက်တဲ့တရားဥပဒေတွေပြဋ္ဌာန်းကောင်တဲ့ဖော်ဖို့ American လူထုကရွေးကောက်တင်မြှောက်ထားဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်နေဖို့မဟုတ်ပါဘူး။တိတ်အများကြီးမျောလင့်ထားလို့မရဘူးဆိုရင်တော့မှလည်းအပြည့်သဘောဆောင်အခြေခံချင့်ကပ်ကြဖို့ဒီမိုကရက်တွေကိုတိုက်တော့မှာလေ
။အိမ်မီရောရဲ့အဆိုပြုချက်မှာပါဝင်တဲ့လူဝင်မှုကြီးကြပ်ရေးကိစ္စဘလို့ပုံစံမျိုးနဲ့သဘောတူညီမှုရမလဲဆိုတာနဲ့ပတ်သက်ပြီးမတိမချာရှိနေချိန်မှာပဲလွတ်တော်မှာလေ။ဒီကိစ္စသဘောတူညီမှုရဖို့လွယ်ချင်မှလွယ်မယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါသေးတယ်။ဖေဖော်ဝါရီ၈ရက်နေ့အထိကွန်ဂရက်လွှတ်တော်မှာအပြေရှာမရဘူးဆိုရင်တော့အစိုးရရန်ရာတွေနောက်တစ်ချိန်ရဆိုင်သွားဖို့ရှိနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ30ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ19 25 30နဲ့လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြမှာပါခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ဒီနေ့အင်္ဂါနေ့ညသုံးတက်တော်နဲ့ဆက်ပထမဆုံးအကြိမ်နိုင်ငံတော်အခြေပြမင်ခွန်ပြောကြားမှုရှိပါတယ်။ရုရှားရဲ့စစ်ဖက်မှုစုံစမ်းစစ်ဆေးမှုတွေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကြီးအကျယ်စစ်ဆေးညှိနှိုင်းနေခြင်းပြောကြားမဲ့နိုင်ငံတော်အခြေပြမင်ခွန်ဖြစ်ပါတယ်။ရေကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုကိုစစ်ဆင်နေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကိုသမ္မတကပြီးခဲ့တဲ့နေ့ကရာထူးကဖေရှားကိုပြင်းပြပြဆန္ဒရှိခဲ့တဲ့အကြောင်းသတင်းတွေထွက်လာပြီးဟောဟောတောင်းနှင်းဖြစ်နေချိန်မှာပဲသမ္မတဒေါ်နယ်ထရန့်ဆွစ်ဇာလန်နိုင်ငံဒါဗုစ်ကိုကပ်ဖာသွားခဲ့တာပါ
Fake news fake news
သူကတော့ရောဘတ်မူလာကိုဖေရှားကျင်နေဆိုတဲ့သတင်းလေးနဲ့ပတ်သက်ပြီးသတင်းမှားတွေပါနယူးယောက်တိုင်းစ်ကထုံးစံအတိုင်းလောက်ကျန်ဖန်တီးတဲ့ဇာတ်လမ်းတွေပါဆိုပြီးညှင်းဆုပ်သွားခဲ့ပါတယ်ဒါပေမဲ့လည်းဒီသတင်းထွက်လာတဲ့အတွက်စုံစမ်းစစ်ဆေးရေးမှုရောဘတ်မူလာကိုသမ္မတအမိန့်နဲ့ဖေရှားလို့မရအောင်ဥပဒေအရကာကွယ်ပေးရေးတောင်းဆိုလာတာတွေရှိပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်ကော်ရီဘော့ကာကအခုလိုပြောပါတယ
် President decides to move against that special counsel it could erode
ဒီလိုအထူးစုံစမ်းစစ်ဆေးရေးမှုကိုဖယ်ရှားဖို့ဒီသမ္မတကဆုံးဖြတ်ခဲ့မယ်ဆိုရင်ဒါဟာဒီတိုင်းပြည်မှာတရားဥပဒေစိုးမိုးရေးကိုအကြီးအကျယ်ပျက်စီးစေမဲ့တရွေ့ရွေ့တိုက်စားလာတဲ့ကိစ္စပါ
။ Republican အမတ်တွေထဲမှာ Lindsey Graham တို့လိုအမတ်တချို့ကလည်းဒီလိုဥပဒေတရားရှိရမယ်ဆိုတာကိုသဘောတူပါတယ်။အထက်လွတ်တော်အမတ်လင်းစေးဂရီယန်ဟာလာမယ့်မတ်လနေ့ရက်ပြန်ဖို့ခံရနိုင်ချေကြုံနေရတဲ့အမေရိကန်ပြည်ထောင်စုကိုမှတ်တမ်းမရမရှိပဲကလေးဘွားတွေကမိဘတွေနဲ့အတူရောက်လာတဲ့ထောင်ထဲချတဲ့လူငယ်တွေရဲ့နာဂတ်ပါဝင်လူမှုကြီးကြပ်ရေးကိစ္စတွေမှာပါတီနေရကြသဘောတူညီမှုရဖို့အဓိကစိတ်ဆက်ညီနိုင်နေသူတွေဖြစ်ပါတယ်လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်ပြီးသူက ABC ရုပ်သံကိုအခုလိုပြောပ
ါတယ်
ဒီပြဿနာကိုပြင်ဆင်ဖို့အကြီးအကျယ်စိတ်ဝင်စားနေကြပါတယ်။သမရဘက်ကလည်းယုံကြည်စိတ်ချလောက်တဲ့အစိုးပြုချက်တွေတည်သွင်းထားပါတယ်။ Dreamers လို့ခေါ်တဲ့ရွှေပြောင်းလာတဲ့တင်းချစီစစ်ပြီးသားလူငယ်တသန်း8သိန်းကိုနိုင်ငံသားအဖြစ်နိုင်တဲ့လမ်းကြောင်းကျွန်တော်တို့ချထားပါတယ်။နေဆက်နဲ့ပတ်သက်လို့လည်းခြေခြေမြင့်မြင့်တကူကူကျွန်တော်တို့လှုပ်ဆောင်ပါပါ
။အမေရိကန်အစိုးရကတော့မက္ကဆီကိုနဲ့နေကြဟန်ဒါရီပို့ခိုင်မအောင်လုပ်ပြီးလူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့လိုလားနေတာပါ။ရှင်းနေကြုတ် Jeff Sessions ကအခုလိုပြောပါတယ်
President is determined to finally build a wall
တောင်ပိုင်းနေဆက်မှာဒရန်ကာဖို့သမ္မတကအခိုင်အမာဆုံးဖြတ်ထားပါတယ်သမ္မတရဲ့အဆိုပြုချက်အဓိကစဉ်းစားချက်ကလူဝင်မှုကြီးကြပ်ရေးမှာထိုက်တန်တဲ့သူကိုရပိုင်ခွင့်ပေးမယ့်စနစ်ကိုအခြေခံထားတာပါဆိုလိုတာကအထူးကျွန်ဆုံးလူတော်တွေကိုလက်ခံကြိုးစို့မယ်ရာဇဝတ်ဂိုင်းအဖွဲ့ဝင်တွေလူလိန်တွေမူပြီးကားမောင်းလာတဲ့သူတွေကလေးတွေကိုမတော်မတရားလုပ်တဲ့သူဒီလိုလူတွေကိုပြန်ပို့တာမျိုးပါ
လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့သမ္မတထွန်းရဲ့တောင်းဆိုချက်တွေကအဓိကအချက်တွေကိုသဘောတူဖို့ဒီမိုကရက်တီဘက်ကပြောနေတာပါ။ဒါပေမဲ့လည်းသမ္မတဘက်ကစိစက်ညီနိုင်တာတွေဆက်မလုပ်ခဲ့တဲ့အတွက်မကြသေးခင်ကပဲအစိုးရလုပ်ငန်းတွေသိတဲ့ပိုင်းအားဖြင့်ရှယ်နှင်းငယ်ရပ်ဆိုင်သွားခဲ့ရပါတယ်။ဒီမိုကရက်တီဟာပါတီနဲ့အကြလွန်ဆွဲပွဲတွေမှာတကာအစီအစဉ်အောက်မှာဂျုံးဝင်တဲ့ကလေးဘွားတွေကမတမ်းမတ်ရမယ့်မိဘတွေနဲ့ရောက်လာသူတွေကိုနယ်ရုပ်တွေအဖြစ်သုံးချနေတယ်ဆိုပြီးသမ္မတထွန်းကဆွဆွဲပါတယ်။ဒီမိုကရက်ဘက်ကတော့ Republican အများစုဦးဆောင်နေတဲ့ Congress လွှတ်တော်အနေနဲ့ဒီကိစ္စကိုရည်ရွယ်လို့ဆောင်တာမျိုးမရှိဘူးဆိုပြီးဝေဖန်ပြစ်တင်နေတာပါဒီကိစ္စကိုလွှတ်တော်မှာမဲပေးခွင့်တောင်းမှ Republican တွေဘက်ကမပေးဘူးဆိုပြီးဒီမိုကရက်ဘက်ကပြစ်တင်နေတာဖြစ်ပါတယ်ဖေဖော်ဝါရီလ10ရက်နေ့မတိုင်ခင်အစိုးရဗန္နာရေးအသုံးစိတ်ကိုတည်ပြရမှာဖြစ်တာကြောင့်ပါတီနည်းကလွှတ်တော်အမတ်တွေကြားသဘောတူညီချက်ရအောင်ထပ်ကြိုးစားရမယ်ကျက်စိတ်မကြံတော့ပါဘူး သဗ္ဗရာအင်ဂျီရောကတော့လူဝင်မှုကြီးကြပ်ရေးပြုပြင်ကြောင်းလေးနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောတူလက်ခံနိုင်တဲ့အခြေခံမူပေါင်းတွေကိုထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။အခုခါမှာတော့ထုတ်လုပ်သူကိုရန်နိုင်တဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Mr. Bill Richardson ရဲ့ကိစ္စအနေနဲ့ဒီနိုင်ငံတကာအမြင်မှာ American ပြည်ထောင်စုရဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson နဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့ကြားမှာစကားချေတင်ဖြစ်ရကနေပြီးတော့ဒီရခိုင်အကြံပေးကော်မရှင်ကနေပြီးတော့သူနှုတ်ထွက်သွားတဲ့အထိအစိုးရဘက်နဲ့ Mr. Richardson တို့ကြားမှာပြန်လည်ပြောဆိုထုတ်ပြန်တာတွေတင်မာမှုတွေဖြစ်နေပါတယ်ဒီလိုဖြစ်ရကိုထောက်ပြီးတော့မြန်မာနိုင်ငံရဲ့တန်ငင်းတမန်ငင်းဆက်ဆံရေးနဲ့မြန်မာနိုင်ငံပေါ်မှာကဘာကရှုမြင်ပုံတွေမှာဘယ်လိုသိရောက်မှုတွေရှိတယ်လဲဆိုတာကိုကျွန်တော်ကဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါက်တာနေအောင်ဖြစ်ပါတယ်။ဒေါက်တာနေအောင်ကတော့ပြည်ပရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုဦးဆောင်သူတူဖြစ်ပါတယ်။နောက်တူကတော့ဦးစိန်ဝင်းဖြစ်ပါတယ်။ဦးစိန်ဝင်းကတော့မြန်မာသတင်းပညာသိပ်ပံကညွှန်ကြားမှုတူဖြစ်ပါတယ်ခင်ဗျာ။ကျွန်တော်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီ။ကျွန်တော်အရင်ဆုံးကျွန်တော်ဦးစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်။ကိုစိန်ဝင်းရေကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်တို့ဒီ PhD နဲ့ပတ်သက်လို့တဆက်သေးရခိုင်သတင်းတွေလည်းအခုနောက်ဆုံးချင်းတွေကျွန်တော်တို့ကြားနေရပါတယ်ခင်ဗျာဟိုအဲ့ဒါကကျွန်တော်တီးတူးကိုကြိုးစားနေသေးပါပေါ့နော်အခုအရင်ဆုံးတော့ကျွန်တော်ကုစိန်ဝင်းကိုဒီ Mr. Bill Richardson အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ဘာလို့ထိထိကဲသွားနိုင်ပါလဲခင်ဗျာ
Bill Richardson ကသူက New Mexico ရဲ့ Governor ဟောင်းတယောက်ဖြစ်တယ်နောက်ပြီးတဲ့အခါကျသူက American မှာနာမည်ရတဲ့မီဒီယာပေါ့ negotiator ပေါ့နော်ဒီ YouTuber အရောတော့မြောက်ကိုရီးယားတို့အဲ့မှာလွမြောက်ရေးတွေဒီအချိန်မှာလွမြောက်ရေးတွေဆွမ်းဆောင်နိုင်ရတယ်ဘာလို့ဖြစ်ဖြစ်သူနဲ့ပတ်သက်ပြီးသူနှုတ်ထွက်သွားတယ်အဲဆိုတဲ့ဟိုဟာအစုပ်လက္ခဏာပေါ်သေးတယ်နော်ဟိုနောက်ပြီးတဲ့ဘာလို့လဲဆိုတော့တန်ကြာပေါ့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တန်ကြာတွေအဲ့ဒါတွေပို့စေတာနောက်တန်ကြီးရဲ့အနေထားပေါ့ခုနပြောတဲ့သူကဒီအနောက်နိုင်ငံတွေယူကုလသမဂ္ဂလိုဟာမျိုးတွေနိုင်ငံတကာတိုင်ဝမ်နဲ့မြန်မာမယုံဘူးဆိုတဲ့ဟာမျိုးတွေအဲ့ဒါဒီကကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့တော့ဘာလို့ဒီလိုတင်တော့အနောက်လက္ခဏာပုံစံရပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကဒီပြဿနာဖြစ်နေတဲ့အချိန်မှာပဲတကယ်တမ်းပြောရရင်တော့အထူးဖြစ်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာနဲ့မြန်မာနိုင်ငံကြားမှာကချင်းကပ်ပုံလည်းမတူကြဘူးနောက်တစ်ခုကအပြန်အလှန်ယုံကြည်မှုလည်းနည်းနည်းအားနည်းနေတဲ့အချိန်မျိုးမှာဒီကိစ္စကြီးဖြစ်သွားတဲ့အခါကျတော့ဒါကဘယ်လောက်ထိအထူးပြအနောက်နိုင်ငံတွေပေါ့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်မြင်တာကဘလို့ဖြစ်သွားနိုင်လဲခင်ဗျအ
နောက်နိုင်ငံတွေမြင်တဲ့နေရာမှာတာမန်လူတွေမြင်တာကကြတော့ကျွန်တော်တို့ဟာဟိုရက်ဆက်ကြံကြုတ်တယ်ဆိုတဲ့ဟာပေါ့နော်ဒီအစ္စလာမ်ဒီရိုဟင်ဂျာတွေကိုကျွန်တော်တို့တွေကနေပြီးတော့နှိပ်ကွပ်တယ်လို့ဘာသာရေးအရခွဲခြားမှုတွေလုပ်အဲ့ဒီဟာမျိုးတွေအမြင်တာမန်လူတွေအမြင်အဲနိုင်ငံရေးအတိုင်းဝိုင်းပေါ့ဒါမှမဟုတ် policy maker တန်တမာနေတဲ့မှာကြတော့လည်းဆက်နေဟာတမျိုးအဲ့ဒါကဘာလဲဆိုတော့ဆန်းစုကြည်နဲ့ပတ်သက်ပြီးတော့အမြင်အဲတော့ဆန်းစုကြည်ကသူတို့နားလေတဲ့တချို့လူတွေကဘာလို့နားလေလဲဆိုတော့ဒီနိုင်ငံရေးကန့်သက်တဲ့မှာလှုပ်ရှားနေရတဲ့စစ်တပ်နဲ့အာဏာတကြဖွဲ့ဝေနေရတဲ့နေရာမှာသူလုပ်နေရတဲ့ဆိုတဲ့ဟာကိုနားလေတဲ့လူရှိတယ်လို့တချို့ကြတော့လည်းဆန်းစုကြည်ကိုယ်တိုင်ကပူပေါင်းဒီလိုမျိုးခွဲခြားမှုတွေပါပူပေါင်းပါဝင်ဆောင်ရွက်မှုတွေလားဆိုတဲ့ဟာမျိုးအဲ့တော့အကုန်လုံးကိုခြုံကြည့်လို့ရှိရတော့ပရိတိုင်းကြီးရဲ့ပုံကြီးကလည်းမကောင်းဘူးနောက်ပြီးတော့ဆန်းစုကြည်ကိုယ်တိုင်ပုံကြီးတွေသူ့ကိုတော်တော်များများကသူတို့ကအားတက်တရုံကိုထောက်ခံခဲ့ကြတာတကယ်လို့ပဲလေးစားခဲ့ကြတာအထူးသဖြင့်အကြည့်ကျူကိုအဓိကထားပြီးလေးစားခဲ့တာခွဲတဲ့တော့သူတို့မြင်လိုက်တဲ့ဟာကပြောင်းပြန်ဖြစ်နေတယ်ဆိုတဲ့အမြင်ပေါ့နော်အဲ့တော့ထုံမိကြီးဘာမှဟိုကကောင်းတဲ့လက္ခဏာမရှိဘူးဖြစ်နေတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစိန်ဝင်းဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ကြပါလေဒေါက်တာနေအောင်ကြားပါလားခင်ဗျာဟုတ်ကဲ့ဒေါက်တာနေအောင်ကြားပါလား
ကြားပါ
ဟုတ်ကဲ့ကိုနေအောင်ကြီးအခုခုနကဒီ Mr. Richardson ဒီနှုတ်ထွက်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေပြောဆိုချက်တွေရှိပါတယ်။သူသဖြင့်ကတော့ Mr. Richardson ဟာသူ့ကိုပေးထားတဲ့ mandate ထက်ကျော်ပြီးလုံဆောင်နေဆိုတဲ့ကိစ္စပေါ့နော်။အဲ့ဒါမျိုးတုံ့ပြန်ထားတာရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာနေအောင်ဘယ်လိုမြင်ပါလဲခင်ဗျ။
သူကိုယ်တိုင်ပြောရတော့ရာဒီအချက်မေးဖွဲ့ဖွဲ့ထားတယ်ဒီနောက်ဒီနှစ်ကိုချိန်ခေါ်မယ်ဆိုပြီးတော့လည်းဒါလည်းလက်တွေ့မကြဘူးပေါ့နော်။ဆိုတော့ဒီသူပြောတဲ့ဥစ္စာကလည်းအဓိကအဖြစ်တော့ ီကိုဖီအာနန်ရဲ့ဒီဒီဟိုအကြံပြုချက်တွေကိုလိုက်နာဆောင်ရွက်နိုင်တယ်လို့သူကမျှော်လင့်ပြီးတော့မှဟိုလောက်ဆောင်တာပေါ့ဒါတော့အခုအချိန်ကြီးရတာကဒီအစိုးရကနေရွေးချယ်ပြီးတော့ခန့်ထားတဲ့ဒီအကြံပေးအဖွဲ့ကြီးရဲ့အကြံပေးအဖွဲ့အစီအစဉ်ကတမန်တမန်ကြောက်မှာမဟုတ်ဘူးခြေရောက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးလို့အဓိပ္ပာယ်သွားရောက်သွားတယ်လေဆိုတော့ခုနကြောတဲ့ဒီဒီဟိုဟိုအစိုးရကပြောချင်နေတဲ့ဟာအစိုးရကသူကခန့်ထားတဲ့ဒီတယောက်ကနေလေအဲ့လိုပြထုတ်ပြီးတော့ပြောလိုက်တဲ့အခါကျတော့ဟိုခုနကရှေ့နောက်မကြည့်ဖြစ်သွားတာပေါ့တော့
ဟုတ်ကဲ့ကျွန်တော်တပတ်ကလှည့်မိချင်ပါလေခုနကကုနိုင်အောင်ပြောသွားတဲ့အထဲမှာဒါကသူတို့ရဲ့ယုံကြည်ဒီဒီဒီလှုပ်ဆောင်နေတဲ့ကော်မရှင်ရဲ့ယုံကြည်မှုထိခိုက်စီရယ်ဆိုရင်တပတ်မှာဒီလိုမျိုးဒီရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံသားတွေပါဝင်တာနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကရောရခိုင်တိုင်းသားတွေဘက်ကရောမကြိုက်တာရှိပါတယ်ကန့်ကွက်ခဲ့တာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးမှာဒီလိုဖြစ်သွားတဲ့အခါကျတော့ဒီကော်မရှင်ရဲ့လုပ်ငန်းတွေပေါ်မှာရောတပတ်ကစစ်တပ်တို့ရခိုင်တိုင်းသားတွေဒေသခံတွေရဲ့ယုံကြည်မှုတွေတွားပြီးတော့မထိခိုက်နိုင်ဘူးလားခင်ဗျဒီ
အခုအကြံပေးကော်မရှင်က
ဟုတ်ကဲ့ဟုတ်ကဲ့အကြံပေးကော်မရှင်ပေါ်မှာ
ငခိုးလေးကဒီကိုဖီအနန်ကော်မရှင်နဲ့ကစပြီးတော့မှာအထူးသဖြင့်စစ်တပ်ပေါ့နော်ဒီဟိုအမြင်အဖြစ်တိတ်ကောင်းတာမဟုတ်ဘူးပေါ့နော်ဒါစစ်တပ်ကသူ့ဘာသူသူနည်းသူခံနေလဲဟိုကော်မရှင်နဲ့ပွက်ပြီးတော့စစ်ဆေးတာလည်းရှိရပြီးနောက်ဆုံးမြောက်ဖြစ်တဲ့ကိစ္စမှာလည်းသူနည်းသူခံနဲ့စစ်ဆေးတာလည်းရှိရပေါ့ဆိုတော့အဲ့မှာမှာပြဿနာပါဖြစ်လာလို့ဆိုနိုင်ငံတကာမှာကโอเคစစ်တပ်ကပဲပြောပြောအစိုးရကပဲပြောပြောနော်သူတို့ကကာယကံရှင်တွေဖြစ်တယ်အဲ့တော့လွတ်လပ်တဲ့နော်တရားမျှတမှုပေးနိုင်တဲ့အချင်းနဲ့ဒီဂျားတွေကလူဟလာဟိုစုံစမ်းစစ်ဆေးမှုလူတွေလို့ပြောကြတယ်အဲ့တော့အဲ့လိုလူတွေလာပြီးတော့မှအရင်တော့လောက်ခဲ့တိုင်းမှာပဲဟလာဟိုဗမာပြည်ဗမာပြည်အခြေအနေမိသားကိုနားမလဲဘူးရင်းကြပင်လေးကိစ္စတွေကိုနားမလဲဘူးတစ်ဖက်သက်ဆုံးဆုံးပြောလဲဆိုတဲ့အမြင်တွေကကြားတယ်ဆိုတော့အခုလိုမျိုးဖြစ်နေပြီအဲ့ဒီကွာဟမှုကပုံပြီးကြီးနေပြီဗမာပြည်နဲ့ပတ်သက်လို့တရင်မရကြီးလွတ်လပ်တဲ့ဒီဒီတရားမျှတတဲ့ဒီတရင်စီဖော်ဆောင်ဆံဖို့တူရည်ဆိုပြီးသားမတစ်လာလေလေကျွန်တော်ဗမာတန်းကြီးပေါ်မှာပို့ပြီးတော့မှဖြစ်တဲ့မှုတွေမယုံကြည်မှုတွေပုံရလာလေဖြစ်တယ်လို့တကယ်တည်းကမှာပဲအသေးစိတ်လူတွေကလည်းအာနောက်တိုင်းမီဒီယာတွေကတော့ဘလို့လူခွင့်သမားတွေကတော့ဘလို့ဟလာအခု very return ဆိုလို့ရှိရင်လည်းဒါဟို CIA နီးပါးတော့ကြောက်ခံတဲ့အနေအထားမျိုးဖြစ်သွားတယ်ဆိုတော့ခုနပြောတဲ့ဒီအထူးသဖြင့်ပေါ်လေကဘာကြီးနဲ့ပေါ်တော့ကျွန်တော်ဒီမိုကရေစီလိုလားနေတဲ့နိုင်ငံတွေမီဒီယာတွေလူခွင့်သမားတွေနဲ့အမှားကြီးအချိန်လေးကပို့ပြီးတော့ဝေးကွာလာတယ်လို့ဂျုံကြည့်မှုတွေတန်ပြရတယ်လေပို့ပြီးတော့ဟိုတန်ပြရတယ်လေပို့ကြီးလာပြီးတော့ဂျုံကြည့်မှုတွေလည်းပို့နေလာတယ်သဘောမျိုးတော့ဖြစ်
ဟုတ်ကဲ့ခင်ဗျာဒေါ်နန်အောင်နိုင်အောင်ဒီလိုင်းပေါ်မှာနေပြီးပါအောင်ခင်ဗျာကျွန်တော်ကုသိန်ဝင်းကိုတစ်ချက်မေးချင်ပါလေဒေါ်ဘီရစ်ချက်ဆန်ကသူပြောတဲ့အထက်မှာသတင်းတောင်းနှစ်ယောက်ကိုလွှတ်ရေးကိစ္စကိုပြောတဲ့ခါမှာစကားအခြေတင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာစွာဘက်ကလည်းပြောတာကဒီသတင်းတောင်းနှစ်ယောက်ကိစ္စကသူ့ကော်မရှင်ရဲ့မန်ဒိတ်နဲ့မဆိုင်ပါဘူးကော်မရှင်ကလည်းဒီကိစ္စမှာအခုနောက်ပိုင်းထွက်ပြောလာတာရှိပါတယ်ဒါသူတို့ကြိုက်တော့မှမဟုတ်ဘူးဆိုပြောပါတယ်အဲ့တော့ Berry Chesson ကပဲတကယ်တမ်းသူ့မန်ဒိတ်ကိုကျော်လွတ်သွားတဲ့သဘောရှိလားဘယ်လိုမြင်ရှိပါလဲကိုစိန်ဝင်းအမြင်သိချင်ပါတယ
်အဲ့ဒီဟာကအငင်းစရာရှိတယ်ဟိုမြန်မာစွာဘက်ကပြောတော့ဒါမန်ဒိတ်ကိုကျော်တယ်ပေါ့ဒါပေမဲ့လည်းဒီကိုဗီယန်ကော်မရှင်ရဲ့ recommendation နဲ့မှာပါတဲ့အတိုင်းတရင်လွတ်ခွင့်ကိုပေးဖို့တင်တယ်တရင်သမားတွေဒီကိုဟိုအသာစီမရှိတရင်ယူခွင့်ပြုတင်တယ်အဲ့တော့ဒီဟာတွေကဆက်ဆက်မှုရှိတယ် writer ဒီနောက်နေ့ရောက်ကလည်းတရင်လိုက်ရင်းရနေပြီးတော့အဖမ်းခံရတာနော်အဲ့မှာမှဆိုဆိုဆိုဝါပြပြီးတော့ set up ဒီ talk set up လုပ်ပြီးတော့အဖမ်းခံရတာအဲ့တော့အဲ့ဒါတွေကဆက်ဆက်နေတဲ့အဲ तू ကသူအနေနဲ့ဆိုတော့ mandate ကပါပါတယ်အဲ့ဒါကိုဟိုဒီဆရာကမပါဘူးလို့ရှောက်နေနေတာနည်းနည်းကလေးကလားတော့ဆန်တာပေါ့နောက်အခက်ကပြန်ပြီးတော့ပြောရလို့ရှိပြန်ကြည့်ရလို့ရှိရင် Richardson ကိုခေါ်ခဲ့တာလေတော့သာသီကိုယ်တိုင်းလေအဲဒီဒီအကြံပေးဖွဲ့ကိုခေါ်ခဲ့တာနော်အဲ့တော့အဲ့ဒါကိုအကယ်၍ကိုသူ့အနေနဲ့ဆိတ်ရှုပ်ကျွန်တော်မြင်တာတော့ဟိုနောက်ဆုံးပြောရရင်တော့သာသီကဆိတ်ရှုပ်ခွေးတာပေါ့သူလှုပ်ချင်တဲ့သူ့အချင်းနဲ့ mission နဲ့အချင်းကြီးနဲ့အကန့်တတ်ဒီဓာတ်တွေမှာသူဆိတ်ရှုပ်ခွေးမှုတွေဖြစ်ပြီးရတာမျိုးဖြစ်တာအဲ့လိုဖြစ်ခဲ့ရင်တော့မှပြန်ပြီးတော့ထိမ့်ဖို့လိုမယ်လို့ထင်တယ်နောက်ပြီးအလားအလာကတခြားသော commission member တွေပါထိခိုက်မဲ့အနေထားရှိတယ်နောက်မိကွန်းတစ်ခုကဒီတရင်လွတ်လပ်ခွင့်ကမလုပ်ပါလေတကယ်ဟိုတကယ်ပြီးပါလားဒီလိုပဲဆက်ပြီးတော့ပဲအချိန်ဆွဲပြီးတော့ဟိုသွားမှလာဖုံးပြထားပြီးတော့သွားမှလာတို့လည်းဟာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာနိုင်အောင်ဦးစိန်ဝင်းလေလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာတော်ရရှင်နေလှည့်ကျွန်တော်ပြေးချင်ပါလေအရင်ဆုံးဦးကိုခင်မောင်လင်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာကိုခင်မောင်လင်းကြားပါလား
ဟုတ်ကဲ့
ကိုခင်မောင်လင်းဆွေးနွေးလို့ရပါတယ်
မနက်ကမကြိုက်လို့ရသည်ဘယ်လိုမျိုးတောင်းလို့အားနေရလဲနိုင်ငံအတိုင်းအတာပေါ်ပုဂ္ဂိုလ်ကအဲတန်းဒီကိစ္စနဲ့မျိုးချက်တွေအဝိဇ္ဇာနဲ့အထုတွေမဖြစ်ပါနဲ့အဲအဲ့လိုမျိုးကလည်းနိုင်ငံတကာအမေရိကန်ကလည်းဒီလိုပြောအောင်ခဏလေးဖြစ်နေတယ်ကလည်းဒီနိုင်ငံကြီးတိုင်းကတော့တော်တော်ဆက်တယ်လို့ပြောချင်တယ်ရမနက်ကလည်းရေရော်လာရဲ့ဒီလိုကြည့်လို့ရတယ်ရမနက်ကဒေရီကလည်းဆိုးရကြစိတ်ကြည့်ပါလိမ့်ဒီမနက်ကအစိုးရမှဖြစ်ကြအလီအစိုးရမှဖြစ်ကြဒီလိုဒီလိုဒီနေ့အခုဒီလိုမျိုးတွေရတယ်ဘာအော်နေပြီရောအဲ့ဒီအခါကျတော့အရင်များလို့အဒီမလိုက်လို့ဖြစ်နေပါတယ်ရမနက်ကလည်းရေရော်လာရဲ့ကျန်တဲ့တော့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျအဲ့ဒါကကိုခမောင်လေးရဲ့အမြင်ဖြစ်ပါတယ်နောက်တူကျွန်တော်တို့ရှင်တူလှည့်ပေးကြပါလေကိုနေဦးလင်းကိုနေဦးလင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကြာကျွန်တော်ပြောရမယ်ဆိုရင်တော့ဒီကိစ္စမှာတော့ဟိုတော့ဆန်းစုကြည်ဘက်ကကျွန်တော်ရက်တည်ပါတယ်အဲ့တော့နိုင်ငံတစ်ခုရဲ့ခေါင်းဆောင်ဆိုတာကနိုင်ငံတော်ရဲ့အချို့ပြည်သူပြည်သားရဲ့အချို့ဦးထိပ်ပန်းဆင်းရမယ်ဒို့သီးမဟုတ်နိုင်ငံအချို့နဲ့တိုင်းသူပြည်သားတွေရဲ့အချို့စည်းဝါပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့တစ်ထက်သေးဖြစ်ဖို့လိုတာပေါ့အဲ့ဒါမှနိုင်ငံကောင်းနေဖြစ်လာနိုင်ငံကောင်းတဲ့စစ်စစ်ဖြစ်ပေါ်ဆိုင်အဲ့လိုတသားကြတဲ့ရာဂိုင်းလုံးရကျွန်တော်ပြောမယ်ဆိုရင်တော့အိုက်ဆန်ရဆိုရင်တော့တောင်ဆန်းစုကြည်က60ရာဂိုင်းလုံးတော့ရှိလာတယ်ပေါ့နော်အရင်တော့က50ရာဂိုင်းလုံးတော့အဲ့တော့ကျွန်တော်စင်ကာပူရောက်ခါသားကျွန်တော်94ခုနှစ်ကရောက်တော့ကျွန်တော်မေးတယ်မင်းတို့မင်းဘယ်ရလဲတဲ့ငါပမာပြရတော့ဟာလို့ဆိုတော့အေးပမာပြဟာမင်းတို့ကွန်ယူနစ်လားဟာမဟုတ်ဘူးငါတို့ကဆိုရဟာဆိုရှယ်လေးနဲ့ကွန်ယူနစ်အတူတူပဲတဲ့အဲ့တော့ကျွန်တော်ပြောချင်တာကဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ပြင်ပလောကမှာရှိနေတဲ့နိုင်ငံတော်တော်များများစင်ကာပူအားလုံးအမေရိကန်အားလုံးဟာအနောက်နိုင်ငံအားလုံးဟာကျွန်တော်တို့နိုင်ငံကိုကွန်မြူနစ်နိုင်ငံလို့မြင်နေတဲ့အမြင်ဟာအခုမှမဟုတ်ဟိုးတုံးနေရမြင်လာတဲ့အမြင်ရှိတဲ့သဘောရှိဒီလိုပဲခုဒီနေ့ခေါ်လာတဲ့အမေရိကန်ဟာဟလာဟိုအော်အားဆိုလို့ရှိရင်လည်းနော်ရီချတ်ဆန်ဆိုလို့ရှိရင်လည်းသူလည်းဒီလိုပဲကျွန်တော်တို့ကိုဒီလိုပဲတွေးတယ်စီအစိုးရနဲ့မကင်ဘူးဟာဗမာပြည်ကကွန်မြူနစ်တိုင်းပြည်ဒီမိုကရေစီမရှိဘူးလူ့ခွင့်ရေးလိုတယ်ဟာစသည်ဖြင့်ပေါ့နော်အော်ဘာခေါ်လဲဆိုတော့မီဒီယာလွတ်လပ်ခွင့်လိုတယ်ဆိုတော့အဲ့တော့သူတို့တွေးုံတွေးနေရကျွန်တော်တို့တွေးုံတွေးနေရဟိုတခြားစီဖြစ်နေအဲ့တော့ကျွန်တော်အနေနဲ့ကတော့ခုနလိုစံနဲ့တွက်လိုက်လို့ရှိရင်ဒီအနောက်အုပ်စုနိုင်ငံကကျွန်တော်တို့အပေါ်မှာဘယ်တော့မှအကောင်းမမြင်နိုင်ခဲ့တဲ့လူတွေဖြစ်တဲ့အတွက်ကျွန်တော်ကတော့ကျွန်တော်တို့ကိုပါသင်းနေပေါ့နော်ကျွန်တော်တို့အကျိုးစီးပွားနဲ့ပါသင်းနေကျွန်တော်က -10 ပါသင်းနေအောင်ပြေးအဲ့တော့ကလင်တန်တို့လက်ထက်ကလင်တန်တို့ကုနာပြောတဲ့အိုဘားမားကလင်တန်ကျော်ကိုအားလုံးကိုပြန်ပြီးတော့ဟလာဆန်ရှင်လောက်တာနဲ့ဆက်ပြီးတော့ပြောမယ်ဆိုရင်ဒီသူတို့က 10% နဲ့တော့ထပ်ရောတယ် 20% နဲ့တော့ minus ဖြစ်နေတယ်ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားနဲ့ဆိုတဲ့အခါကျတော့ဘယ်လိုမှဟိုလက်တွဲလို့မရနဲ့အဲ့တော့ဒီဒေါ်ဆန်းစုကြည်ကကိုကရှင်းပြောရင်တိုင်းပြည်ရဲ့အကျိုးစီးပွားကိုမူတည်ပြီးတော့ဥတည်ပြီးတော့လုပ်နေတယ်လို့ပဲကျွန်တော်မြင်တယ်သူ့ရဲ့ကကွက်ကတမျိုးဖြစ်ကောင်းဖြစ်နေတယ်နိုင်ငံသားတွေလည်းလက်ခံရင်မှလက်ခံနိုင်နေမယ်သို့တော့သူ့ရဲ့ view ဟာရသူပြုတ်လုံနေတယ်လို့ပဲမြင်တဲ့အတွက်သူ့ရဲ့ view ဟာမှာအကန့်အသတ်ဖြစ်နေတဲ့ကိစ္စတွေမှာဝင်ရောက်နှောင့်ယှက်တဲ့သဘောလုံးလာရင်တော့သူလည်းလက်ခံမှာမဟုတ်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုခမောင်လင်းရဲ့အမြင်ကိုနေဦးလင်းရဲ့အမြင်နှစ်ဦးမြင်ရတော့မတူကြပါဘူးကိုခမောင်လင်းကတော့ပြောတာတော့ဒီမြန်မာဆွေရဘက်ကနိုင်ငံခြားရေးဆက်ဆံရေးမှာအားနေတဲ့ကိစ္စကိုပြီးထောက်ပါလေကိုနေဦးလင်းကတော့ဒေါက်တာဆွေကြည်ကူလို့လောက်တာကိုသူနားလဲရပါတော့ကျွန်တော်ဒေါက်တာနေအောင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီနေ့တခုမေးချင်ပါတယ်အဓိကတော့အခုပြောနေကြမှာနိုင်ငံတကာကတော့ခုနပြောလို့ပေါ့နော်ဒေါန်ဆန်းတကူလို့ Richardson လောက်သွားတဲ့ကိစ္စဒေါန်ဆန်းစုကြည်ပေါ်မှာခုနကဒေါက်တာနေအောင်လို့ဆွေးနွေးသွားတဲ့မှာဒီပုံလေးသွားပြီးတော့ထိခိုက်စီရယ်နော်တစ်ဖက်ကတွေးမယ်ဆိုလို့ရှိရင် Mr. Richardson အနေနဲ့ဒီတန်တမာရေးရပဲဖြစ်ဖြစ်သူ့ရဲ့အနေထားရဖြစ်ဖြစ်ဒီကော်မရှင်ထဲမှာရှိနေတာရောမကောင်းဘူးလားခင်ဗျာသူအစိုးရနဲ့ပူးပေါင်းပြီးတော့ဒုံစရာပူးပေါင်းပြီးတော့လောက်သွားမယ်ဆိုရင်ဒီရခိုင်ကိစ္စကိုတင်းစပုံနဲ့ဖြေထုတ်နိုင်မယ့်နီလောင်ကိုရှာမရနိုင်ဘူးလား
ကျွန်တော်တို့ဒီဟိုဒီကော်မရှင်ကပါကိုရီးယားနဲ့ဆက်ပြီးတော့เนาะအခုဒီကော်မရှင်ကပါတဲ့လူတွေအားလုံးကအဲ့ဒီလူမျိုးမျှော်လင့်ကြတယ်လို့ကျွန်တော်ထင်တယ်။အခုနကပြောတဲ့ဟိုမန်ဒိတ်ကိုကြော်လားမကြော်လားလို့ပြောနေတယ်ကျွန်တော်တို့လည်းဟိုအဲ့မန်ဒိတ်ကဘာဘာစီမံမှုတွေလဲ။အဲ့တော့ဟိုတကယ်တမ်းပြောတော့ဟိုဝိုင်းပူကြမယ်ဟိုဝိုင်းပြီးတော့လုပ်ကြမယ်ဆိုတဲ့အာဥစ္စာနဲ့ပါလာလို့ထင်တယ်။နောက်တော့ဆန်းစုကြည်ကလည်းနိုင်ငံတကာဒီအကြံဉာဏ်နဲ့အကူအညီနဲ့ကြည့်ရှင်းရမယ့်အနေအထားမျိုးသဘောပေါက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့အခုဖြစ်သွားတာကဘာလဲဆိုတော့ဒီဟိုရန်ကြီးလေးကိုဝင်ခွင့်မပေးတာနဲ့စပြီးတော့မှဒီလိုဟာမျိုးဖြစ်လာတဲ့အခါကျတော့တကယ်တမ်းဒီကိစ္စကြီးကိုဖြေရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ ဟိုအင်အားတစ်ခုလည်းနဲ့ဗမာနိုင်ငံရဲ့အင်အားတစ်ခုလည်းနဲ့ကျွန်တော်တို့ဖြည့်ရှင်းလို့မရနိုင်ဘူးပေါ့နော်အနည်းဆုံးဒီလူတွေအားလုံးပြန်လာမယ်ဆိုရင်တော့မှကျွန်တော်ပြန်လည်ပြုပြင်မယ်ကိစ္စတွေနောက်ထိုက်ရှိနေတဲ့ဌာနေဒီခိုင်တိုင်းသားတွေတော့ကိုပြန်လည်ပြုပြောင်းပေးရမှာလေနောက်ဒီရှိနေတဲ့ဒီခိုင်နဲ့ဒင်းဒီသားတွေကမှခုနကတည်းကဒီပြန်လည်နိစ္စဝင်လုပ်ပေးရမယ်အစားရှိစေပေါ့အဲ့တော့အဲ့လိုကိစ္စတွေအားလုံးမှာကျွန်တော်နိုင်ငံရဲ့ resource တစ်ခုရဲ့နဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့ထင်တယ်အဲ့တော့အဲ့အရာမျိုးလုပ်နိုင်မှုတွေနိုင်ငံတကာရဲ့အကူအညီနဲ့နိုင်ငံတကာရဲ့ပံ့ပိုးမှုဆိုတာတော့ကျွန်တော်လူကိုလိုအပ်နေတယ်လို့ထင်တယ်။အဲ့ဒီအတွက်လည်းစူးစမ်းကြတာပဲ။ဒါပေမဲ့ဟိုအဲ့စူးစမ်းတဲ့ထဲထဲမှာမှဒီ American ဘက်ကဒီတယောက်ကအလုပ်ဖြစ်သွားရဆိုလို့ချင်းကျန်တဲ့အခုမီဒီယာတွေမှာပါနေတဲ့အရာဆိုလို့ချင်းငကိုရီးယားလည်းကန့်ကတ်ထားတယ်။အခုပါနေတဲ့လူတွေကလည်းအဲ့လိုဖြစ်တယ်ဆိုလို့ချင်းတော့ရှေ့ဆက်ပြီးတော့မှပူပေါင်းဆောင်ရည်ကပုံဝေးသွားနိုင်သလား။ဟောတကယ်ကတည်းကပဲခုနကရှေ့ဆက်ဖြစ်တော့ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့လားဗမာပြည်ထဲကနေတုတ်ပြန်မှုကြီးကလည်းခုနပြောသလိုပေါ့နော်တော်စုတို့ဆုံးဖြတ်တာကိုမျိုးပြီးထောက်ခံရင်မချေစမ်းမပါလားအကောင်းပါလေဆိုတဲ့ဗမာဝေးဖြစ်သွားတဲ့ခါကျတော့ခုနပြောနိုင်ငံတကာနဲ့အမောဆုတဲ့ကြတော့ပုံပြီးတော့နှိမ့်သွေးသွားမယ်ထင်တယ်တပြန်တည်းမှာစိုးကျိုးကပါလဲဆိုတော့နိုင်ငံတကာကနေပြီးတော့လူ့ခွင့်သမားတွေနဲ့မီဒီယာတွေကမြင်နေတဲ့ဒီအထူးသဖြင့်ရိုညာကိစ္စနဲ့ပတ်သက်လို့မြင်နေတဲ့ကိစ္စတွေအမြင်တွေမှာလည်းဗမာပြည်ကဒီလိုပဲအသားအရွယ်ဖွဲ့ကြတဲ့စိတ်ဘာသာရေးကိုဖွဲ့ကြတဲ့စိတ်တွေတတော်ပြင်းထန်နေပါလားဆိုတဲ့အမြင်ကပုံပြဖြစ်လာတယ်။အဲ့လိုဖြစ်လာရင်နောက်ဆက်တွဲတော့ဟိုဟိုဗါလဲဒီအရေးယူဆောင်ရွက်မှုတွေဘာတွေဖြစ်လာနိုင်မလဲဆိုတာလည်းဒီဘက်ကနေပြီးတော့စိုးရင်ကြားရှိတယ်။ဒီဘက်ကနေလည်းဒီလိုဟာမျိုးကိုအပြင်အကြောင်းရှာနေတဲ့အစွန်ရောက်အချမ်းပတ်တဲ့လူတွေကပေါ့ဒါကိုဘလို့လက်ဥမှုယူသွားနိုင်တယ်ဆိုတဲ့ကိစ္စလည်းပုံပန်ကြားရှိပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းကိုမေးချင်ပါတယ်ခင်ဗျာမစ္စတာရစ်ချက်ဆန်ကအခုနောက်ပိုင်းမှာတကယ်တကဒီသတင်းမီဒီယာတွေကိုအင်တာဗျူးတွေပေးနေပါတယ်ပြောနေတဲ့အထက်မှာတော့လက်ရှိသူဘာကြောင့်နှုတ်ထွက်တာအပြင်ဒီကော်မရှင်နဲ့ပတ်သက်လို့သူ့ရဲ့သဘောထားကြီးပြောနေပါတယ်ပြောနေရဆိုတာကဒီကော်မရှင်ကဆွေးကသူလှုပ်ချင်တာကိုဟိုလိုက်ပြီးတော့လှုပ်ပေးရမယ်ပုံဖော်ပေးရမယ်ဖြစ်ရတီကိုဖုံးကွယ်ပေးရမယ်ပုံမျိုးဖြစ်နေတယ်နောက်တစ်ခုကလက်ရှိဥက္ကဋ္ဌထိုင်းနိုင်ငံကယင်ဒုတိယဝန်ကြီးချုပ်ဟောင်းကိုလည်းသူဝေဖန်ထားတာရှိပါတယ်ခင်ဗျာအဲ့တော့မစ္စတာရစ်ချက်ဆန်လည်းအခုနှုတ်ထွက်သွားပြီးတော့ဒီကော်မရှင်နဲ့ပတ်သက်လို့ယုံကြည်မှုဘယ်လောက်ထိထားနိုင်မလဲမစ္စတာရစ်ချက်ဆန်ပြောနေတယ်လို့ပဲဖြစ်နေပြီလားကိုစင်ဝင်းရဲ့အမြင်သိကြပါမယ
်နံပါတ်1ချက်ကတော့ဒီရစ်ချက်ဆန်ကဒီတောင်ဆန်စုကြည်ရဲ့ဒီမိုကရေစီဒီရေးရုံးကမှုမှာထောက်ခံခဲ့တဲ့ဒါဆိုသူ့ရဲ့တငယ်ချင်းရဲ့လို့ဒီဆိုเนาะတကယ်အမေရိကန်ပေါ့အမေရိကန်ရဲ့အမကမိတ်ဆွေတွေပေါ့အဲ့လိုမျိုးဖြစ်ခဲ့ဒါကိုအခုတကယ်အန်ဘောเนาะပြောင်းပြန်ဖြစ်သွားတဲ့အနေအထားအဓိကတော့ကျွန်တော်မြင်တာကမူလေးပေါ်မှာအဓိကကွဲတာပါဒီရေးကိုဘလို့ကင်လဲဆိုတဲ့အပူအပေါ်မှာအာသူတို့ယုံကြည်ပတ်စံတဲ့ကိစ္စဆိုတာမဟုတ်ပါဘူးဒီမူယုံကြည်မှုတွေပေါ်မှာလာပြီးတော့ကွဲပြားခြားနားသွားတာဒီအဓိကထားဖြစ်တာအဲ့တော့ Richardson မရှိရင်ဘာဖြစ်မလဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ကိုခုနကမသိတာကဒီအချက်မီကော်မရှင်ရဲ့ဘလောက်အထိသူ့တော့ဘလောက်အထိလုပ်ပိုင်မှုတွေရှိတာဟုတ်ပါပါဒီဒီသူ့အတွက်ကပါဒီ impact တွေလာမှာလဲအခုသဘောရဆိုရင်တော့သူကဒီဘလောက်ပဲအတံပြေးပြေးအစိုးရလည်းဒီသူယူခြင်းနဲ့ဟာပဲယူပြီးတော့မယူပဲနဲ့တွားနေမှာပဲဆိုတော့အဲ့ဒီအခါတကယ်မိကုန်းကဟိုဒုက္ခတွေပြန်ပြီးတော့ပိုတဲ့ကိစ္စအောင်းမြင်းဖြစ်မလားဆိုတဲ့ဟာအဲ့ပေါ်မှာတော့ပြောလို့ရတယ်ရတော့နည်းနေကြတာတော့ဖြစ်တာပေါ့တစ်ဖက်မှာလည်းမှန်တခြားသောအဖွဲ့ဝင်တွေဖြစ်တဲ့မှဆွေးနွေးတော့နော်အာဟိုမေယာလို့ဆက်ပါနေတဲ့ဟာကတော့တိုင်းသာတစ်ခုပြီးတော့အားကောင်းနေပါသေးတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ချို့ပေးပြီးတော့ရှင်ချို့ပေးစာချို့ကိုကျွန်တော်ဖတ်ပြချင်ပါတယ်ပထမဆုံးတော့မောင်သက်တနာဆူပြီးတော့ပေးထားတဲ့ပေးစာပါသူကပြောတာတော့ဒီအစိုးရကကူဖီယာနိုင်ရဲ့ရခိုင်ကြံပြုတ်ကော်မတီရဲ့လှုပ်ဆောင်ချက်တွေကိုအကြံပြုနိုင်မှုဖွဲ့စည်းလိုက်တဲ့နိုင်ငံတကာအကြံပေးအဖွဲ့တွေကဘီရစ်ချစ်ဆန်အခုလိုနှုတ်ထွက်တာဟာရခိုင်ပြည်နယ်အကြက်တဲကိုမိထက်မှွေးမဲ့လူတယောက်တိုးလာတယ်လို့သူကယူဆပါတယ်တဲ့ဒီလိုလှုပ်လိုက်တာဟာစစ်ကောင်းဆောင်တွေနဲ့ရင်ကြားစီသတိကြီးသွားနေရတဲ့တန်စီဟာစိတ်တွေဝင်အောင်အောင်လို့ဖန်တီးလိုက်တယ်လို့လည်းဖြစ်သွားတယ်လို့သူယူဆပါတယ်နောက်တစ်ခါဒီပုဂ္ဂိုလ်နှုတ်ထွက်သွားတာဟာတဲ့နိုင်ငံတကာအကြံပေးအဖွဲ့ရဲ့အကြံပြုချက်တွေအပေါ်မှာဆက်ပြီးတော့ဝေဖန်လာနိုင်တယ်လို့ပဲမြန်မာအစိုးရဘက်မှလည်းပြင်းထန်တဲ့ PR တွေပေးဖို့လှုပ်ဆောင်လာနိုင်တဲ့အတွက်အစိုးရအနေနဲ့တော့သတိကြီးကြီးနဲ့ထားပြီးတော့တုံ့ပြန်ဆောင်ရွက်တင်နေဆိုပြီးတော့သူရဲ့အမြင်ကိုဆွေးနွေးထားပါတယ်နောက်တစ်ဦးကတော့ဒီDudson Juhari ဆိုတဲ့လူရဲ့ပြီးစားပါသူကတော့သူ့ရဲ့အမြင်ကတော့တဲ့ဆွနိလူရာကတော့ဒီကိုဖီအနန်အကြံပေးချက်ထဲမှာသတင်းအမှောင်ကျနေတဲ့ဟာကိုသတင်းလွတ်လပ်ခွင့်ရလာအောင်လို့မြန်မာအစိုးရအနေနဲ့လိုရမယ်လို့ပြောထားတာရှိပါတယ်တဲ့ဒီအလားတူ Bill Richardson ကလည်းဒီတိတ်မကြသေးခင်ကရခိုင်ရေးနဲ့ပတ်သက်ပြီးတော့ Writer သတင်းတောက်တွေအကြောင်းကိုဒီ ဆွေးနွေးဖို့ပြောဆိုတာဟာကော်မရှင်ရဲ့အသက်ကိုလုံးဝကျော်လွန်တာမဟုတ်ဘူးလို့သူနားလည်ပါတယ်။နောက်ချက်ကတော့သူ့ဘက်ကတောင်းဆိုပေမဲ့နိုင်ငံတော်အတိုင်ပင်ခံဘက်ကသူ့ကိုဒေါသကြီးနဲ့တုံ့ပြန်ခဲ့တယ်လို့ကြားသိရတာတိတ်ကိုအယူဆိုးရဆိုပြီးတော့ပြောကြင်ပါတယ်တဲ့။ဒါသရရှင်ရဲ့အမြင်ပါ။ကျွန်တော်နောက်ဆုံးအနေနဲ့ဒေါက်တာနိုင်အောင်ကိုမေးကြည့်ပါတယ်ခင်ဗျာ။အခုလို့ Mr. Richardson နှုတ်ထွက်သွားတာနဲ့ပတ်သက်လို့နိုင်ငံတကာမှာဘလောက်ထိဂရုတည်ကြီးလာနိုင်လဲခင်ဗျာ။အထူးဖြစ်အနောက်နိုင်ငံ American ပုံ American နိုင်ငံဘက်ကပေါ့
ဘာဘာတပေါ်တော့ခုနဆောက်ကန်ပြောသလိုပဲအခုအချံပေးလို့ခံတာဒီကော်မရှင်ပေါ့ကော်မရှင်ရဲ့ဒီ credibility ပေါ့နော်သူ့ရဲ့ဒီအနေအထားကအများကြီးကိုအားနည်းသွားနိုင်လေအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှဒီနိုင်ငံတကာလည်းဘယ်လိုပူးပေါင်းဆောင်ရွက်ရမလဲဆိုတာကြီးကြီးနေတဲ့အခါကျတော့အဲ့ဒီဘက်ဘိုင်းမှာလည်းအပြော့သွားနိုင်လေနောက်အထူးသဖြင့်ဒီဟိုဒေါက်တာအမေရိကန်ကပြောနေတာကဒီကိစ္စမှာအဓိကဒီဒီလိုမျိုးဖြစ်တဲ့အဥ္စာတွေကိုလုံဆောင်တာဖြစ်ပါတော့เนาะအဲ့တော့ဟိုဒေါ်အောင်ဆန်းစုကြည်နဲ့ဒီအဝမှာဒီဟိုကာကွယ်ပြီးတော့လုံဆောင်နေရတာပေါ့ဒါပေမဲ့အခုကြတော့ဘေဗရီရှင်ကိစ္စဖြစ်သွားတာကြတော့အဒေါ်အောင်ဆန်းကြီးကိုယ်တိုင်လည်းဒီလိုသဘောထားရှိပါလားဆိုတော့တန်တရားမျိုးတွေလည်းဖြစ်လာနိုင်တယ်အဲ့တော့အဲ့ဒါကအခုကုလသမဂ္ဂကနေပြီးတော့တောင်းဆိုနေတဲ့ဒီဒီဟိုဒီဆုံးဖြတ်ချက်ကြီးကော်မရှင်ဆိုတဲ့ကိစ္စမျိုးတွေပေါ်မှာလည်းဒါပို့ပြီးတော့ဖြစ်လာပြီးတော့နိုင်ငံပေါ်မှာဒီနိုင်ငံရေးတန်တမာရေးနဲ့ပတ်သက်လို့ဖိအားတွေကပုံများလာနိုင်တာပေါ့နော်အထူးသဖြင့်ဒီအစ္စလမ်မွတ်စလင်နိုင်ငံတွေဘက်ကနေပြီးတော့ဖိအားတွေလည်းပုံပြီးတော့များလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကဒီဗမာပြည်ဒီမိုကရေစီချုပ်ရင်ပြောင်းလဲရေးအတွက်ကိုဒီကိစ္စကလည်းအနည်းနဲ့များတော့တက်ရောက်မှုကြီးရှိနေတဲ့အခါကျတော့ဗမာနိုင်ငံကဒုံနေတဲ့ဒီယူနီညှုံ့နှံမှုတွေနဲ့နော်ဒီတမ်းပြည့်ဖွံ့ဖြိုးရေးအတွက်ကိုလိုအပ်တဲ့ဖွံ့ဖြိုးရေးရမှုတွေကိစ္စမှာရေးရှိမှာဘယ်လိုတွေဖြစ်လာနိုင်လဲဆိုတာတော့လည်းတွေးကြည့်ရင်တော့စိတ်ပူဖို့ကောင်းတာပေါ့။နောက်ကျွန်တော်တို့သိသလောက်ဆိုလို့ရှိရင်ဒီတချို့ဟိုစီဝိုင်းကုမ္ပဏီတွေဗမာပြည်မှာရှိနေပြီးသားနောက်ရင်းနှီးမြှုပ်နှံနေပြီးသားဒီကုမ္ပဏီမျိုးတွေတောင်မှဒီဗမာပြည်ကနေပြီးတော့မှဒီကိစ္စနဲ့ပတ်သက်လို့ဟလားထွက်ခွာသွားကြဖို့ဘာညာဆိုရဲလှုပ်ရှားမှုတွေစလုပ်နေရဆိုရဲအပန်လဲကြားတယ
်ဟုတ်ကဲ့
နောက်ဒီတော့ကကျွန်တော်ကြားနေရတော့မာဘီကိုတော့ဒီခီးကဘာလက်ခီးသွားတွေရဲ့လာရမှုတော့တော်တော်ကြာသွားလို့ကြားတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒဲဒီလိုက်အစီအစဉ်အချိန်လေးဆက်တော်လို့ပါပါဝင်ဆွေးနွေးပြတဲ့ဒေါက်တာနေအောင်နဲ့ဦးစင်ဝင်ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒဲဒီလိုက်အစီအစဉ်ဒီမှာပဲဇာနာွက်ပေးပါခင်ဗျာ
သူကိုရန်နိုင်တဲ့အတူကိုသားမျိုးအစည်းအဝေးတင်ဆက်တဲ့တိုင်းလေးလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:17ထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင်
။ American သမ္မတ Donald Trump အနေနဲ့ဒီကနေ့အင်္ဂါနေ့ညနိုင်ငံတော်အခြေပြမင်ခွန်ပြောကြားတာမှာတော့စည်းဝါးရေးခိုင်မာအကောင်မှုကိုအလေးထားပြောကြားပြီးလွှဲမှုကြီးချဲ့ရေးအပေါ်ပါတီကြီးနှစ်ရက်လုံးကအရေးယူဆောင်ရွက်ဖို့တိုက်တွန်းမယ်လို့ခန့်မှန်းထားကြပါတယ်။အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရပ်ဆိုင်းခဲ့ရတဲ့အခြေဖြစ်စေခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကလေးပွားမှာတရားမဝင်ရောက်ရှိလာကြသူတွေအရေးမူဝါဒနဲ့အစိုးရအသုံးစရိတ်ပေါ်အခြေတင်ဖြစ်ခဲ့ပြီးသတင်းတစ်ပတ်နီးပါးအကြာတမရသက်တမ်းတစ်နှစ်ပြည့်လွတ်တော်နှစ်ရက်လုံးရှိမှောက်မှာတမရကမိန့်ခွန်းပြောမှာဖြစ်ပါတယ်။ရှင်မင်းနိုင်ငံမျိုးတော်အဖြစ်ယာယီသတ်မှတ်ထားတဲ့အာတင်ကနိုင်ငံတကာအသိအမှတ်ပြုထားတဲ့သမရရဲ့အင်တော်ကိုခွဲထွက်ရေးတပ်ဖွဲ့တွေကဝိုင်းထားလိုက်ပြီးရှင်မင်းနိုင်ငံအတွက်တော်နောက်ထပ်နိုင်ငံရေးဗျံပရာအခြေစိုက်စီခဲ့ပါတယ်။သမရရာဘူမန်ဆောဟာဒီရဲ့တစ္ဆာကန်တပ်တွေနဲ့တောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီတို့ကြားနှစ်ရက်ကြာတိုက်ပွဲတွေအပြီးမျိုးတော်အာတင်ကျသွားတာဖြစ်ပါတယ်။တောင်ပိုင်းအသွင်ကူးပြောင်းရေးကောင်စီကတော့လွတ်လပ်တဲ့တောင်ပိုင်းရှင်မင်းနိုင်ငံဟောင်းကိုပြန်လည်တည်ထောင်ရေးအတွက်ပြီးခဲ့တဲ့နှစ်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကပန်းချံတစ်ခုမှလုပ်တဲ့သမရချမ်းတစ္ဆာကျေးဇူးပွဲသဘောမျိုးလုပ်တဲ့အခမ်းအနားကိုဖမ်းဆီးခံရမယ့်အရေးချင်းချောက်မှုတွေကိုအံတုပြီးကင်ညာအတိုက်ခံကောင်ဆောင်ရိုင်လာအိုတင်ကတက်ရောက်ခဲ့ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6:00 ထိလိုင်းတိုမီတာ32 kHz 933ကလိုင်းတိုမီတာ40 kHz 980လိုင်းတိုမီတာ48 kHz 6350လိုင်းလိုက်မီတာ190 kHz 1905တို့ကနေဖမ်းယူနိုင်စင်နိုင်ကြပါရဲ့ရှင်။တောသားရှင်များနဲ့တကွမြန်မာပြည်သူပီတာအား အားလုံးကျမ်းမာရှင်လမ်းပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်ပါပ
This program has come to you from the Voice of America, Washington.